Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ12ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
ကျွန်တော်ကျော်အောင်လင်မမတ်ဤတန့်စင်တဲ့သူနိုင်ငံကထိုင်တဲ့အသင်းတွေကိုကြီးညာသွားဖို့ရှိပါတယ်အဖန်စီခန်ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံကိုရန်ကုန်တရားရုံးကမနေ့ကပယ်ချလိုက်လို့နိုင်ငံတကာကပြင်းထန်တဲ့တုံ့ပြန်မှုတွေအကြီးအကျယ်ထွက်ပေါ်လာနေပါပြီစီးရီးယားကအမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ရုတ်သိမ်းမှုကိုစတင်နေပြီဆိုပေမဲ့စစ်သားတွေမပါသေးပဲစစ်သုံးကိရိယာတွေကိုပဲစတင်ရွှေ့ပြောင်းနေတယ်ဆိုတဲ့အကြောင်းအမေရိကန်ဆိုရယုံတချို့ပိတ်ထားတာ21ရက်ကြာသွားခဲ့ပြီဖြစ်လို့ဒီကိစ္စကိုမကျေနပ်လို့ဆန္ဒပြမှုတွေလည်းရှိလာနေတဲ့အကြောင်းစတာတွေကိုကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ Riders သတင်းနောက်နှစ်ဦးရဲ့အမှုအယူခံကိုရန်ကုန်တိုင်းတရားလွှတ်တော်ကပယ်ချလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကတုတ်ပြန်လိုက်ကြပါတယ်
The Secretary General has very publicly already expressed his concern over the conviction of the two Reuters journalists. He continues to advocate for.
ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူသတင်းတော်တွေဥပဒေကြောင်းအရဘယ်လိုခံစားခွင့်ရှိနိုင်သေးလဲဆိုတာနဲ့ American အစိုးရလုပ်ငန်းတွေရနာထားရတာကြောင့်မြန်မာနယ်ဝါအစိုးရဝန်ထမ်းတွေကရောဘယ်လိုအခက်ကြုံနေရသလဲဆရာတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုကိုကျော်လွန်အောင်နဲ့မတ်တန်ဤတန်စင်တို့ပြောပြပြပါဦးခင်ဗျာ
စီးရီးယားနိုင်ငံတွင်ရောက်ရှိနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းမှုကိုစတင်နေပါပြီဒါပေမဲ့လည်းစစ်သားတွေကိုပြန်ရုပ်သိမ်းသေးတာမဟုတ်ဘဲနဲ့ဒီစစ်သုံးပစ္စည်းကိရိယာတွေကိုပဲစတင်ပြီးတော့ရုပ်သိမ်းနေတာဖြစ်ပါတယ် IS စစ်သွေးကြွတွေကိုတိုက်ခိုက်နေနေမှုစီးရီးယားနိုင်ငံကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကစုစုပေါင်း2000လောက်ရှိတာပါကြာသပတေးနေ့နောက်ပိုင်းကစပြီးတော့စစ်သုံးပစ္စည်းကိရိယာတွေကိုစတင်ရုပ်သိမ်းနေတာဖြစ်ကြောင်းပန်ဒဂွန်စစ်ဌာနချုပ်ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်။လုံခြုံရေးဆိုင်ရာလှုပ်ဆောင်မှုတွေအတွက်စိုးရိမ်စရာမရှိကြောင်းအချိန်စရာအတိအကျနေရာအတိအကျဒါမှမဟုတ်တပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတော့မှာမဟုတ်ဘူးလို့ပန်ဒဂွန်စစ်ဌာနချုပ်ကဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေအခြေစိုက်ထားတဲ့စီးရီးယားနိုင်ငံ El Rimland ဒေသကနေပြီးတော့တန်ကြက်ကာကာဆယ်စီးနဲ့တခြားပစ္စည်းကိရိယာတွေကိုထုတ်ယူသွားတာကိုမြင်ရတဲ့အကြောင်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးအဖွဲ့တစ်ခုကပြောပါတယ်ဒီတန်ကြက်ကကားနဲ့ပစ္စည်းတွေဟာစီးရီးယားနိုင်ငံနဲ့ကက်ရဲ့အိနီဂျင်နိုင်ငံဖြစ်တဲ့အီရတ်နိုင်ငံဘက်ကိုဥတီထွက်ခွာသွားတာကိုသူတို့မြင်ရတယ်လို့လူခွင့်ရေးအဖွဲ့စီကပြောပါတယ်
အမေရိကန်ပြည်သူတောင်ပိုင်းနယ်စပ်မှာဖြစ်ပွားနေရတွေကကျူးကျော်မှုတရက်ဖြစ်တဲ့ဆိုပြီးတော့သမ္မတထရမ့်ကတောက်ကြံနေမှာပြောဆိုလိုက်ပါတယ်။အစိုးရလုပ်ငန်းတချို့ခေတ္တရေဆိုင်ထားရတာကနေပြန်လည်လည်ပတ်နိုင်အောင်လို့နယ်စပ်တတိုင်းစောက်ဖို့ဈေးကိုယူတဲ့အနေနဲ့နိုင်ငံတော်ရေးပေါ်ချီနေကြီးညာလုံးမမဟုတ်တဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။နယ်စပ်တတိုင်းတည်ဆောက်ဖို့ဒေါ်လာ5ဘီလီယံရရှိတဲ့အတွက်အောက်လွှတ်တော်ဒီမိုကရက်တွေနဲ့ထိတိုက်တွေ့နေရတဲ့ကိစ္စနဲ့ပတ်သက်လို့ကွန်ဂရက်စ်လွှတ်တော်ကမဲခွဲပြီးတော့ရန်မုံငွေချပေးတာကိုသာလိုချင်တဲ့ဒီအတွက်လောလောဆယ်အရေးပေါ်ချင်တဲ့ကြီးညာဖို့မလိုဘူးဆိုပြီးတော့သမ္မတထရမ့်ကပြောဆိုသွားပါတယ်။နေဆက်တရားအသုံးစရိတ်ကိစ္စထရမ့်နဲ့လွှတ်တော်ကြားမှာသဘောတူညီချက်မရနိုင်တာကြောင့်ဒီဇင်ဘာလ22ရက်နေ့ကတည်းကအမေရိကန်အစိုးရလုပ်ငန်းတချို့ကိုရပ်ဆိုင်းထားတာဖြစ်ပါတယ်။အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာအခုဆို21ရက်ရှိသွားပြီဖြစ်ပြီးတော့အမေရိကန်သမိုင်းမှာအချိန်အကြာဆုံးအစိုးရလုပ်ငန်းတွေရပ်ထားရမှုစံချိန်နဲ့ညီသွားပြီဖြစ်ပါတယ်။
အီရန်အရင်နဲ့ဆက်ဆက်ပြီးတော့အရှေ့လေပိုင်းဒေသငင်းချမ်းလုံကြုံရေးတိုးမြင့်မှုဝင်းကြီးစင်နိုင်ငံတကာဆွေးနွေးပွဲတရက်ကိုပိုလန်နိုင်ငံဝါဆော့မြို့တော်မှာဖေဖော်ဝါရီလ13နဲ့14ရက်တွေအတွင်းကျင်းပသွားဖို့ရှိနေပါတယ်အကြမ်းဖက်မှုနဲ့အစွန်းရောက်ဝါရဒုံးကျည်ထုတ်လုပ်ဖြန့်ချီမှုရေချောင်းကုံသွေးရေးနဲ့လုံကြုံရေးဒေသတွင်းတဆင့်ကန်လူငါးနဲ့ချင်းချောက်မှုစတဲ့ကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်အီရန်နိုင်ငံအနေနဲ့ဩဇာတုံးပြီးတော့ဒေတာတွင်းမတည်မငြိမ်လုပ်မဲ့ကိစ္စဟာအရေးကြီးတဲ့ကိစ္စတရားဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။တောက်ကြနေနောက်ပိုင်းကတော့မိုက်ပွန်ပီယိုဟာဘာရိန်နိုင်ငံကဘရင်ပါဝင်ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။ဘာရိန်နိုင်ငံဟာအီရန်ရဲ့မတော်မတရားလုပ်ရက်တွေကိုအပြင်းထန်ခုခံကာကွယ်နေတယ်လို့လည်းအမေရိကန်သမ္မတကပြောထားပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအတိုက်ခံပြိုင်ဘက်ဖီလစ်ရှီစီဂီဒီကို ရှုံးသွားတဲ့မဲရလက်ကိုလက်မခံနိုင်တာကြောင့်သမရလောင်းဖြစ်ရွေးကောက်ပွဲဝင်ခဲ့တဲ့မာတင်ဖာယူလူကမဲရလက်ကိုပြန်ယူဖို့တောင်းဆိုထားပါတယ်။စနေနေ့မှာအခြေခံဥပဒေတရားရုံးကိုသွားပြီးတော့မဲပြန်ယူဖို့တရားသူကြီးရဲ့အစီအမံတောင်းဆိုပေမဲ့အကြောင်းဖာယူလူက VOA Africa ဌာနကိုတောက်ကြနေတဲ့ကတယ်လီဖုန်းကနေတစ်ဆင့်ပြောဆိုသွားပါတယ်။အာဖရိကသမဂ္ဂကုလသမဂ္ဂအပါအဝင်အားလုံးရဲ့ရှေ့မှောင်မှာမဲယုံတယုံတယုံစီကမဲတွေကိုလက်နဲ့ပြန်ရီဖို့တောင်းဆိုတဲ့အကြောင်းဖာယူလူကပြောဆိုခဲ့တာပါ။ဒါမှကောင်ဂိုပြည်သူတွေဒီဇင်ဘာလ30ရက်နေ့မှာဘလို့အောင်မြင်မှုရလိုက်တယ်ဆိုတာကိုအားလုံးတွေ့မြင်နိုင်မှာဖြစ်တဲ့အကြောင်းသူကပြောဆိုသွားပါတယ်။ကောင်ဂိုအတိုက်ခံခေါင်းဆောင်ရဲ့သားဖြစ်သူရှီစီကီဒီဟာရွေးကောက်ပွဲမှာရွေးခါရပြီးတော့ဖာယူလူထက်ထောက်ခံမဲအရေးအတွက်6သိန်းကျော်ပိုရပြီးတော့အနိုင်ရသွားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကစာသားပေးနေတဲ့အချိန်ကြောင့်ခင်တာပါ။ဒါပေမဲ့ဖာယူလူရဲ့စီယုံရဲ့အဖွဲ့ကတော့သူတို့ကောက်ယူချက်အရဖာယူလူက62ရာခိုင်နှုန်းထောက်ခံမဲနဲ့အနိုင်ရခဲ့တယ်လို့ပြောဆိုထားပါတယ်ရှင်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာမြန်မာပိုင်းကတဲ့ထုတ်လင်းချက်တွေကိုတရရှိများဆက်ပြီးတော့နားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ထောင်တန်း9နှစ်စီချမှတ်ခံရတဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ရဲ့အယူခံလျှောက်ထားမှုကိုရန်ကုန်တိုင်းတရားရုံးကမနေ့တုန်းကပဲပတ်လက်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကတုံ့ပြန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်လာနေပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကလည်းအလေးနဲ့စိတ်ပြတ်တဲ့အကြောင်းမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဥပဒေစိုးမိုးရေးပေါ်မှာတန်လျာဖြစ်ရတဲ့အကြောင်းသူတို့နှုတ်ဦးလွတ်မြောက်ရေးနှီးလန်းပေါင်းစုံနဲ့အမေရိကန်ကဆက်လုပ်သွားမယ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ထမ်းတွေကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်ကနေဒါနိုင်ငံကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီကိုဆန့်ကျင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်မြန်မာနိုင်ငံကသတင်းလောကသားအားလုံးကိုကြောက်လန့်သွားအောင်ခြောက်လိုက်တဲ့လုပ်ရပဲဖြစ်တယ်အဲဒါကြောင့်မို့လို့မထောက်ခံဘူးလို့ကနေဒါနိုင်ငံကြီးဝန်ထမ်းတွေကကြေညာချက်ထုတ်ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတင်းတော်နှစ်ဦးရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အယူခံဝင်မှုတွေနဲ့ပတ်သက်ပြီးတော့အပြုသဘောဆောင်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့သူမျှော်လင့်ထားကြောင်းပြောပါတယ် Amnesty International နိုင်ငံတကာလူချင်းချမ်းသာအခွင့်အဖွဲ့ကလည်းသတင်းတော်နှစ်ဦးထောင်ချခံထားရတာတောင်မှဒီတရက်ထောင်ချခံထားရတာတောင်မှမတရားသဖြင့်လုပ်ခံနေရတာဖြစ်ပြီးဒီလိုမမှန်ကန်တဲ့အယူခံမှုကချက်ချင်းအဆုံးသတ်လိမ့်မယ်ရခိုင်ပြည်နယ်တွင်းကရက်စက်မှုကျူးလွန်မှုတွေကိုဖုံးကွယ်ဖို့မြန်မာအာဏာပိုင်တွေကလုပ်နေတဲ့လုပ်ရက်တွေပဲဖြစ်တယ်လို့ဆိုပါတယ်
မြန်မာနိုင်ငံကလူခွေအခြေအနေဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ယဟီလီဟာမြန်မာနိုင်ငံရဲ့အိမ်ကြီးချင်းနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ14ရက်နေ့ကနေပြီးတော့24ရက်နေ့ထိသွားရောက်မှာဖြစ်ပါတယ်ယဟင်းလီတဲ့မြန်မာဆိုရတော့ပူပေါင်းဆောင်ရမှာမဟုတ်တော့သလိုယဟင်းလီမြန်မာနိုင်ငံတွင်းကိုဝင်ရောက်ဖွဲ့ပိတ်ပင်ထားချက်ကိုလည်းမြန်မာဆိုရအနေနဲ့ဆက်ပြီးတော့ထားရှိမှလည်းဖြစ်ပါတယ်ယဟင်းလီကတော့မြန်မာဆိုရနဲ့ဆက်လောက်ကန်လို့တဲ့အကြောင်းနဲ့မြန်မာနိုင်ငံကလူခွေအခြေအနေတွေကိုစောင့်ကြည့်ရမယ့်တာဝန်ကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်မြန်မာနိုင်ငံကသူတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့လူခွေဆိုင်ရာကိစ္စရပ်တွေအကြောင်းဆက်ပြီးတော့ပြောဆိုသွားမှာဖြစ်တဲ့အကြောင်းသူကထပ်လောင်းပြောဆိုသွားပါတယ်ရဟီလီဟာထိုင်းနိုင်ငံကိုဇန်နဝါရီလ14ရက်နေ့မှာရောက်ရှိမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့ဇန်နဝါရီလ19ရက်နေ့မှာသွားရောက်မှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မြို့တော်ဒါကာအပြင်ကောက်ဆက်ဘဇာကဒုက္ခသည်စခန်းတွေစီကိုလည်းသွားရောက်မှာဖြစ်ပါတယ်ပါရှန်ချာကျွန်းကိုလည်းသွားရောက်ဖို့အစီအစဉ်ထားပါတယ်။ဇန်နဝါရီလ24ရက်ညနေ 9:00 မှာတော့ဒါကာမြို့တော် Escort Residence Hotel မှာသတင်းစာရှင်းလင်းပွဲကျင်းပဖို့အစီအစဉ်ထားပါတယ်။သတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေကလွှဲပြီးတော့အခြားသူတွေတရားခွင်ရှိမှာမဟုတ်ပါဘူး
။မိသားစုကနေပြီးတော့ထွက်ပြေးလာပြီးထိုင်းနိုင်ငံ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးုံရဲ့အဆောင်ရှောက်နဲ့နေနေရတဲ့အသက်18နှစ်အရွယ် Saudi Arabia အမျိုးသမီးကိုကနေဒါနိုင်ငံကခေါ်လုံခွင့်ပေးလိုက်ပါပြီ။အဲဒါကြောင့်မနေ့တောက်ကြနေ့ညနေပိုင်းကပဲထိုင်းနိုင်ငံကနေပြီးတော့ကနေဒါနိုင်ငံတိုရွန်တိုမြို့စီကိုထွက်ခွာသွားပြီလို့ထိုင်းအာဏာပိုင်ကပြောပါတယ်။ရဟက်မိုဟာမက်အယ်ကွမ်ဟာကနေဒါနိုင်ငံမှာနေထိုင်မှုရွေးချယ်ခဲ့တာကြောင့်သူ့ကိုနေထိုင်ခွင့်ပေးမယ်ကြောင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကအထူးပြုကြေညာပါတယ်။အယ်ကလန်ကိုကနေဒါနိုင်ငံမှာနေထိုင်ခွင့်ပေးရတဲ့အတွက်ကနေဒါနိုင်ငံနေနဲ့ကြည်ကျင်းနေတဲ့ရှိတယ်။ဘာကြောင့်လဲဆိုတော့ကနေဒါဟာကမ္ဘာတစ်ပေါင်းကလူခွင့်နဲ့အမျိုးသမီးခွင့်ရေးတွေအတွက်ယက်တီပေးရဟာဘလောက်အရေးကြီးတယ်ဆိုတာကိုနားလည်သဘောပေါက်တာကြောင့်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။မိသားစုနဲ့ခီးထွက်လာခဲ့တဲ့အယ်ကွမ်ဟာက ကွေးနိုင်ငံကနေပြီးတော့ထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ပြီးတော့စနေနေ့တုန်းကထိုင်းကိုရောက်ပါတယ်ထိုင်းနိုင်ငံကသူ့ကိုဝင်ဖို့ငင်းပယ်ခဲ့ပြီးနောက်ပိုင်းဘန်ကောက်မြို့လေးစိတ်ထက်ကဟိုတယ်အခန်းမှာသူ့ကိုသူပိတ်ဆို့ပြီးတော့ Twitter လူမျိုးကွယ်တဲ့ကနေတဆင့်သူဒုက္ခရောက်နေတဲ့အကြောင်းတိပေးခဲ့ပါတယ်ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကသူ့ကို Saudi Arabia နိုင်ငံပြန်ပို့ရေးဆုံးဖြတ်ချက်ကိုပြောင်းလဲခဲ့ပြီးတော့ကုလသမဂ္ဂစီကိုလွှတ်ပြောင်းပေးတာပါအခုတော့ဒီမျိုးသမီးဟာထိုင်းနိုင်ငံကနေကနေဒါနိုင်ငံကိုထွက်လာတာလမ်းမှာတောင်ကိုရီးယားဆိုးလေစိတ်ကနေတဆင့်ကနေဒါကိုရောက်လာမှာဖြစ်ပါတယ်
သမရထရမ်ဆောက်ချင်တဲ့နေဆက်တိုင်းပေါ်မှာအမေရိကန်နိုင်ငံသားတွေနေသူဌာနေတိုင်းသားတွေကလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။မက္ကဆီကိုကနေဝင်လာတဲ့မွေးဈေးဝါတွေနဲ့ရာဇဝတ်သမားတွေကိုနေဆက်တိုင်းကတားမြစ်နိုင်တယ်ဆိုပြီးတော့ထရမ်ကပြောဆိုထားတာပါ။ဒါမဲ့ဗဟိုအစိုးရကအတိအမှတ်ပြုထားတဲ့မျိုးနွယ်စုတွေကစားတောက်နေထိုင်ဖို့ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားဝန်ဆောင်မှုစရတွေကိုအစိုးရကပေးတဲ့ထောက်ပံ့ခြင်းငွေနဲ့မှီခိုနေရတာဖြစ်ပါတယ်။အခုလိုအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတာကြောင့်ထောက်ပံ့ခြင်းပေးတဲ့ဌာနကပိတ်ထားတာဝန်ထမ်းလျှော့တာတွေကြုံရတဲ့အတွက်ထောက်ပံ့ခြင်းရယူဖို့အခက်အခဲတွေကြုံနေရပါတယ်။ဌာနေအမေရိကန်များရဲ့အမျိုးသားကွန်ဂရက်စ်ကတော့ဒါဟာအမေရိကန်ကမျိုးနွယ်စုရဲ့အပေါ်မှာတာဝန်ပြတ်ကွက်မှုအမေရိကန်နဲ့သဘောတူထားချက်ကိုဖောက်ပြန်မှုလို့ဆိုထားပါတယ်ရှင
်။စနေနေ့မနေ့ကင်းဒေတန်ရောက်နိုင်ငံကသတင်းတွေကိုကိုကြောင်လင်းနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်နိုင်ငံတော်လှည့်ဝတ်ချက်အဥပဒေကိုချိုးဖောက်မှုနဲ့ဖမ်းဆီးထောင်ကျခံနေရတဲ့ Riders သတင်းတောက်နှစ်ဦးရဲ့အယူခံကိုရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကပယ်ချလိုက်ပါတယ်ဒီလိုရတဲ့ပသက်ပြီးနိုင်ငံတကာကသတင်းမီဒီယာအဖွဲ့အစည်းတွေလူအခွင့်ရေးအဖွဲ့တွေနဲ့အစိုးရတွေကပါပြစ်တင်ရှုတ်ချနေကြတာပါဒီအကြောင်းကိုကျော်လွင်ကပြောပြမှာဖြစ်ပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုတရားရုံးကမနေ့တုန်းကပတ်လည်ခဲ့တာနဲ့ပတ်သက်ပြီးအလေးနဲ့စိတ်ပြရတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုသတင်းလွတ်လပ်ခွင့်ဟာအကာအကွယ်ပေးရမယ့်အရာဖြစ်တယ်။မနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်မှာတန်မြတ်ဖြစ်ရုံနဲ့မကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုပါမေးခွန်းတွေထုတ်เสียဖြစ်လာနေတယ်။အမေရိကန်နေနဲ့တက်တီကောင်းတဲ့သတင်းတော်နှစ်ဦးလွတ်မြောက်ရေးကိုနှီးမျိုးစုံနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရောဘတ်ဘာလိုဒီနိုကကြေညာချက်ထုတ်ပြန်ပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးဌာနကလည်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့ပြီးတော့တုံ့ပြန်ခဲ့ပါသေးတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကသတင်းလောကသားတွေအားလုံးကိုကြောက်လန့်သွားအောင်ခြောက်လိုက်တဲ့လုပ်ရဖြစ်တယ်။ဒီမိုကရေစီကိုပျက်စီးစေမဲ့ဆုံးဖြတ်ချက်ဖြစ်တယ်။ဒီလိုဒီမိုကရေစီနဲ့ဆန့်ကျင်တဲ့ဆုံးဖြတ်ချက်မျိုးကိုကနေဒါအနေနဲ့မထောက်ခံနိုင်ဘူးလို့ဆိုပါတယ်။ကုလသမဂ္ဂရဲ့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းသတင်းနောက်နှစ်ဦးရဲ့ထက်ဆင့်အယူခံဝင်မှုတွေမှာအပြုသဘောဆောင်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ထားတဲ့ကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရက်ကမနေ့တုန်းကကျင်းပတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The Secretary General has very publicly already expressed his concern over the conviction of the two Reuters journalists
တွင်းမှုချုပ်အနေနဲ့ writer သတင်းနောက်နှစ်ယောက်ထောင်ဒဏ်ကျခံရတဲ့ကိစ္စနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့ကြောင်းလူသိရှင်ကြားအရင်ကတည်းကထုတ်ပေါ်ပြောဆိုခဲ့ပြီးဖြစ်သလိုသူတို့နှူးပြန်လဲလွတ်မြောက်ရေးအတွက်လည်းရှေးရှုဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ပေါ်ပြောဆို권နဲ့သတင်းလွတ်လပ်ခွင့်တို့ဟာဒီမိုကရေစီရဲ့အဓိကမှန်တိုင်တွေဖြစ်တယ်လို့လည်းထုတ်ပေါ်ပြောဆိုခဲ့ပြီးပါပြီ။ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေပေါ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့သတင်းယူမှုအတွက်ဒီသတင်းနောက်နှူးကိုအရေးယူအဖြစ်ပေးတာဟာလည်းလက်ခံနိုင်စရာမရှိပါဘူး။ဒီသတင်းနောက်နှစ်ဦးရဲ့အမှုကိုဥပဒေအရထက်ဆင့်ယူခံဝင်ရမှာအပြုသဘောဆောင်တဲ့ရလဒ်ထွက်ပေါ်လာလိမ့်မယ်လို့လည်းအတွင်းရေးမှုချုပ်အနေနဲ့မျှော်လင့်ပါတယ
် Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အာရှရေးရညွှန်ကြားမှု Brett Adams ကလည်းတရားရုံးဟာအစိုးရနဲ့စစ်တပ်အကြိုက်လိုက်ပြီးတော့လုပ်ပေးနေတာလို့တုံ့ပြန်ပါတယ
် It's showing how the courts are just doing what the government and the military want. There's no way an independent judge
မနေ့ကဆုံးဖြတ်လိုက်တဲ့တရားရုံးရဲ့လုပ်ရဟာအစိုးရနဲ့စစ်တပ်လိုချင်တဲ့အတိုင်းလုပ်ပေးခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာစစ်မှန်တဲ့ဆုံးဖြတ်ချက်မဟုတ်ပါဘူးဒီတိုင်းဆိုဒီသတင်းနောက်နှစ်ဦးမှာပြစ်မှုကျူးလွန်မှုမရှိဘူးဆိုတော့တိကျလွတ်လပ်တဲ့တရားရေးဆုံးဖြတ်ချက်မျိုးဖြစ်ပေါ်လာဖို့ကအကြောင်းမရှိပါဘူးကျွန်တော်တို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အနေနဲ့သတင်းတော်နှစ်ဦးမလွတ်မြောက်မချင်းမြန်မာပြည်တွင်းနဲ့နိုင်ငံတကာကများစွာသောအဖွဲ့အစည်းတွေနဲ့တွန်းအားပေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာပါလို့ Brett Adams ပြောသွားခဲ့တာပ
ါဒါတော့ကုလသမဂ္ဂဘာဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့တုံ့ပြန်မှုတွေပေါ့ကိုကြောင်းတွင်အဲ့ဒီတော့ဒီ writer သတင်းတော်နှစ်ယောက်အမှုကိစ္စကလမ်းဆုံးသွားပြီလားဥပဒေကြောင်းအရဘယ်လိုအခွင့်အလမ်းတွေ ကြံနေသေးလဲဆိုတာရောပြောပြပြီးပါဦးဗ
ျဟုတ်ကဲ့လမ်းကတော့လုံးဝမဆုံးသေးပါဘူးဥပဒေအကြောင်းအရဆက်ပြီးတော့လုံနိုင်တာတွေသူတို့အတွက်ကြံပါသေးတယ်ဆိုတော့သူတို့နှစ်ဦးလွတ်မြောက်ရေးကမျောလင်းချက်တွေရှိနေတော့မယ်လို့ပြောရမှာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေကိုအတိအကျကျပိုသိနိုင်အောင်လို့ AHRC လို့ခေါ်တဲ့အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှစ်နေဦးမင်းလွင်ဦးကိုကျွန်တော်ဆက်သွယ်မေးမြန်းထားရှိပါတယ်အဲ့တော့ तू ကအခုလို့စပြောပါရခင်ဗျာ
ရန်ကုန်တိုင်းတရားရုံးရဲ့ယူကန်ပါလာခံရပြီဆိုရင်တော့ကျွန်တော်တို့သတ်မှတ်ထားတဲ့ယူကန်ရဲ့အတွင်းမှာပဲတရားရုံးချုပ်ကိုဆက်လက်ပြီးတော့ဒုတိယယူကန်ပေါ့နော်ဆက်လက်တင်သွင်းနိုင်ပါတယ်မိတူကူရာရဲ့ယူကန်ကရေးရရဲ့တရားရုံးကလက်ခံသိမသိကြားနာတာရဲ့ဆိုရှင်တော့၃လလောက်တော့ကြောက်မယ်အဲ့တော့တရားရုံးချုပ်ကနေပြီးတော့လက်ခံကြားနာဖို့အတွက်ဆုံးချလိုက်တယ်ဆိုလို့ရှိရင်အပြည့်အစုံလျှောက်လေးတက်ပြီးဖို့ရှိတယ်အပြည့်အစုံလျှောက်လေးချက်ပေးပြီးဆိုလို့ရှိရင်တရားရုံးချုပ်ရဲ့အမိန့်ချမှတ်မှာပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်အဲ့ဒါတော့လေးလလောက်တော့အချိန်ယူရလိမ့်မယ်နဲ့အဲ့ဒါကြီးအားလုံးပြီးပြီးသွားတော့မှထောင်နံလျှော့တာလည်းဖြစ်ခြင်းဖြစ်မယ်လွတ်လိုက်တာလည်းဖြစ်ခြင်းဖြစ်မယ်နော်အောက်ရုံးရဲ့ဆုံးဖြတ်ချက်တွေမှားလို့တရားရုံးချုပ်ကဒီတက်မှတ်ပြီးလေဆိုလို့ရှိရင်တော့လွတ်သွားမှာပေါ့ဗျာအဲ့ဒါမှမဟုတ်ရင်တော့နိုင်ငံတော်သမ္မတအစီကိုအတနာခံတာတင်နိုင်တယ်နောက်ပြီးတော့တကားလူခွင့်ရေးကော်မရှင်မှာလည်းတရားရုံးတွေကမှားယွင်းဆုံးဖြတ်ထားတဲ့အချက်လက်တွေဘာတွေကမှားယွင်းနေပါလဲဘယ်ဥစ္စာတွေကတော့ဥပဒေကိုပေါင်ကျော်ပြီးတော့သုံးသပ်ထားပါတယ်ဒါတွေကိုပြန်လည်ပြီးတော့လေ့လာပြီးတော့ဒီမှုမှာကိုပါလုံးနဲ့ကိုကျော်စိုးတို့လူငင်းစမ်းတာအခွင့်ရဖို့အတွက်ကိုလူခွင့်ရေးကော်မရှင်ကနေပြီးတော့ဝင်ရောက်ဆောင်ရွက်ပေးပါလို့လည်းမြစ်တမ်းရပ်ခန့်နိုင်ပါတယ်အဲ့ဒါကတော့တရားရုံးချုပ်ရဲ့စစ်ဆေးစီရင်မှုတွေအလုံးပြီးစီးသွားတော့မှသာပုတ်ချုပ်ရေးပိုင်းကနေပြီးတော့ဝင်ရောက်ဆုံးဖြတ်နိုင်တဲ့အနေအထားဖြစ်ပါတယ်အခုအချိန်မှာတော့ဒုဥယေကော်မရှင်ကလည်းသူ့ရဲ့ပြင်ညာစာရမ်းထဲမှာကတရားရုံးမှာစစ်ဆေးနေရှိတဲ့အမှုတွေကိုစစ်ဆေးဆောင်ရွက်ခြင်းမပြုဘူးလက်ခံကြားနာခြင်းမပြုဘူးဆိုပြီးတော့သူတို့ထုတ်ပြန်ထားတာရှိတယ်တုံ့ပြန်သူစွာပဲတရားစီရင်မှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းဥပဒေပြုရေးမှန်တိုင်းမှန်တိုင်းကြီးသုံးရသိကြသိထားတဲ့အတွက်သမရကလည်းမပြည့်ပြတ်သေးတဲ့ကိစ္စမှာတော့သူ့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်နိုင်တဲ့အခြေအနေမရှိဘူးလို့ကျွန်တော်တို့သိရပါတယ
်။ဟုတ်ကဲ့။
ပွဲကြီးပုံအခြေခံဥပဒေကကန့်သတ်ထားတဲ့အခါကျတော့သမရအနေနဲ့ကလည်းတရားရုံးအစဉ်အဆက်ရဲ့စီမံဆောင်ရွက်မှုပြည်စည်းမှသာသူ့အနေနဲ့အမှန်နဲ့မှားတယ်ဆိုတာကိုသုံးသပ်ဆုံးဖြတ်ပြီးတော့လူငင်းချတာကိုပြေးနိုင်တယ်။ထောင်နိုင်တွေကိုလျှော့ပေးပြီးတော့လုပ်ပေးနိုင်တယ်။ဒါကတော့နောက်ဆုံးအဆင့်ပါ
။ဟုတ်ကဲ့။တရားရုံးချုပ်ကနောက်ဆုံးဆုံးဖြတ်ချက်ချတဲ့အဆင့်အထီးပေါ့လေဒီနေ့ကနေပြီးတော့အချိန်ဘလောက်လောက်ကြာမယ်လို့ခန့်မှန်းရလဲခင်ဗျဒက်ရှိမြန်မာပြည်ကတရားရေးအခြေအနေတွေရအ
ញ្ញဆုံး3လဖြစ်နိုင်တယ်ဒါမှမဟုတ်ရင်လည်း4လဖြစ်သွားနိုင
်ဟုတ်ကဲ့အဲ့ဒီ4လလောက်ကြာပြီးတဲ့ခါမှာတရားရုံးရဲ့နောက်ဆုံးဆုံးဖြတ်ချက်ကြာပြီးတော့မှသူတို့ကိုလွှတ်မပေးဘူးဆိုရင်တော့မှ short ပေးတဲ့ဆိုရင်ရောလူခွင့်ကော်မရှင်ကဒီကိစ္စကိုတာဝန်ယူလို့ရလားခင်
ဗျသုံးတတ်နိုင်ပါတယ်ဥပမာဆိုတော့ဗျာ2009နှစ်ကနေ3နှစ်အထိ short ပေးလိုက်တဲ့ဆိုရင်တော့မှဒီမျိုးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကမှားယွင်းနေပါတယ်ဆိုပြီးတော့လူခွင့်ကော်မရှင်ကိုလည်းတင်ပြနိုင်တယ်သမ္မတရုံးကိုလည်းညှိတရခံအတနာခံကတင်သွင်းနိုင်ပါတယ
်ဆိုတော့ရှေ့မှာမျောလင်းစရာတွေတော့ပြန်သေးတယ်ဆိုတဲ့သဘောပေါ့လေ
ဟုတ်ပါတယ်ဒီနေ့အကျိုးဆောင်ဦးတန်းစောအောင်ရဲ့ပြောကြားချက်အရဆိုလို့ရှိရင်တိုင်းတရားရုံးကပါလာလိုက်တဲ့ကိစ္စကဘဝလုံးတို့ကိုချုံစိုးဦးတို့ဒီမှာရှိတဲ့ဒီဘုံထောက်ထားရအေအေလက်ထဲကိုရောက်သွားရင်နိုင်ငံလုံးလုံးရေးအတွက်စိုးရင်ကြဖြစ်တယ်ပါ냐ဆိုရဲသုံးသက်ချင်းနဲ့ချထားတယ်လို့ကျွန်တော်ကြားသိရတယ်။အဲ့ဒါဆိုလို့ရှိရင်တော့ဒါဥရီထက်ကျော်လွန်ပြီးတော့စိုးရင်စိမ့်နဲ့အာဂရီအကြောက်တရားနဲ့ချမှတ်တဲ့ချမှတ်ချက်တွေဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်လို့ရတာပေါ့နော်။ဥရီသဘောအရဆိုလို့ရှိရင်တော့ဒါတွေကိုထောက်ပြပြီးတော့လေကျွန်တော်တို့အထက်တရားရုံးတွေမှာအင်ပြပြောဆိုနိုင်ပါ
ဟုတ်ကဲ့ခင်ဗျဒီဂျာကာလာအတွင်းမှာဒီမြန်မာပြည်အဥပဒေတိုင်ဝိုင်းနိုင်ငံတကာဥပဒေတိုင်ဝိုင်းကတော့စူးစမ်းပိုင်ခွင့်ရှိသလားစူးစမ်းပိုင်ခွင့်ရှိရင်ရောထိရောက်မှုတွေရှိလာနိုင်မယ်လို့ထင်လားခင်ဗျ
ရှိတာပေါ့ဗျာနိုင်ငံတကာဥပဒေတိုင်ဝိုင်းကလည်းဒီလိုမျိုးဆက်လက်ပြီးတော့ဖိအားပေးနေမယ်ဆိုလို့ရှိရင်တရားရုံးချုပ်မှာကြားနာတဲ့အခါမှာအမှုကိုညံ့ညံ့သွားလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်တယ်တရားရုံးချုပ်ကလည်းဥပဒေနဲ့ညီအမှုကိုမတိမ်မဆောင်မင်းနဲ့တဲ့တဲ့မကန်ကန်ဆုံးပြနိုင်တဲ့အဆင့်အထိဖြစ်လာနိုင်ပါတယ်။ဒါတွေကကျွန်တော်တို့နိုင်ငံတကာပြည်အားရောရှိနေတဲ့အတိုင်းဝိုင်းနေတဲ့ပြည်အားတွေရောအများကြီးလိုတာပေါ့
။ကျေးဇူးပဲကိုကြောင်လို့အခုတကဆက်ပြီးနားဆင်ရမှာကအမေရိကန်အစိုးရရန်နရာဒစိတပိုင်းရန်နာထတာသတင်းသုံးပတ်ရှိလာပြီဖြစ်တဲ့အတွက်အစိုးရဝန်ထမ်းတွေလစာမရကြပဲဖြစ်နေပြီးအဲ့ဒီထဲမှာမြန်မာຫນွေဘွားအမေရိကန်အစိုးရဝန်ထမ်းတွေလည်းပါဝင်ကြပါတယ်။ မက္ကဆီကိုနယ်စပ်မှသမ္မတဒိုနယ်ထရန့်တိဆောက်ခြင်းနဲ့တိုင်းကာယံရေးဘတ်ဂျက်နဲ့ပတ်သက်ပြီးသမ္မတနဲ့လွှတ်တော်ကြားတင်းမာမှုတွေဆက်ရှိနေတာကြောင့်အစိုးရလုပ်ငန်းတွေဘယ်အချိန်ထိဆက်ပြီးရန်နာထားမလဲဆိုတဲ့အပေါ်အစိုးရဝန်ထမ်းတွေစိုးရိမ်နေကြတာပါဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်နေဆက်တတိုင်းကာယံရေးရံပုံငွေနဲ့ပတ်သက်ပြီးအငင်းပွားရာကနေအစိုးရရန်ရရဒစိတ်တပိုင်းရက်ဆိုင်ထားရတာ21ရက်ကျော်လာပြီဖြစ်ပါတယ်တတိုင်းကာယံရေးရံပုံငွေပေးဖို့ငင်းဆန်နေတဲ့ဒီမိုကရက်ခေါင်းဆောင်တွေနဲ့သမ္မတတို့ကြားအင်ဗျူရိုမှာဗဟုသုနိကဆွေးနွေးခဲ့ကြပေမဲ့အစဉ်ပြေမှုမရခဲ့ပါဘူးဒီလိုအစိုးရလုပ်ငန်းတွေရန်နာထားရတဲ့အခြေအနေကြောင့်နှစ်ပတ်တစ်ခါဝင်နေကြလစာတွေမရပဲလစဉ်ပုံမှန်ပေးဆက်ရမယ့်ငွေကြေးကိစ္စတွေမှာဝန်ထမ်းတွေအခက်ကြုံနေရတယ်လို့အမေရိကန်အစိုးရဝန်ထမ်းတဦးဖြစ်တဲ့ဗာဂျီးနီးယားပြည်နယ်ကကိုဇော်ဝင်းကပြောပါတယ
်အားလုံးကိုထိခိုက်ပါတယ်ပေါ့နော်ရေဘူးအဖြစ်တော့နှစ်ပတ်တစ်ခါရတယ်လာကမရတဲ့ခါကျတော့ကျွန်တော်တို့ခရက်ကပေးရတာတို့ဘာပေးရတာအားလုံးကျွန်တော်တို့ကရန်ကိုဟိုဘာကိုသတိထားနေတာပေါ့ဗျာဟိုအပေးချက်တူပေးချက်နေရတဲ့လူဆိုပို့ပြီးတော့ထိခိုက်တာပေါ့ဗျာကျွန်တော်အနေနဲ့ကျတော့ကြီးရောထိခိုက်ရတာပဲကျွန်တော်တို့ကနည်းနည်း saving လေးနည်းနည်းရှိထားကြတယ်နည်းနည်းလေးကာဗာမီနီသေးတယ်ဆိုတဲ့ဟာတို့ဖြစ်တယ်ပေါ့ဒါပေမဲ့သိပြီးတော့လဲသိရမလားရန်ကြီးကိုကြာသွားရင်တော့ကျွန်တော်ပဲထိခိုက်လာနိုင်တယ်ဆိုတဲ့ပုံပေါ့ဗျာ
အရင်ကအစိုးရရန်တရားရက်ဆိုင်ခဲ့မှုတဲ့တမိုင်းမှာအရှိကြဆုံးက21ရက်ဖြစ်ပြီးသမ္မတကလင်တန်လက်ထက်မှာဖြစ်ပါတယ်အမေရိကန်အစိုးရဗန်နာယီဌာနကအစိုးရဝန်ထမ်းဖြစ်သူမေရီလန်းပြည်နယ်ကမန်နွေးနွေးကတော့အစိုးရလုပ်ငန်းတွေဘယ်တော့ပြန်ဆမလဲဆိုတာမရေမရာဖြစ်နေသေးတာကြောင့်သူ့ရဲ့စိုးရိမ်မှုကိုရှင်းပြပါတယ
်။အော်ဒီပေါ့စိုးရိမ်မှုရှိတာပေါ့အလုပ်ပြန်မဖွင့်ဘူးဆိုလို့ရှိလို့ရှိရင်ဟိုဘလောက်ကြာမိမှန်းမသိဘူး။ရာကမရဘူး paycheck မဝင်ဘူးပေါ့လေပြီးလို့ရှိရင်အလုပ်ကအတိအကျဘယ်တော့ပြန်ဖွင့်မှန်းမသိဘူးပေါ့။အော်ပြန်ဖွင့်မှန်းမသိတဲ့ခါကျတော့ဒီ paycheck မရတော့လေအသေးစားမရှိတာ mortgage လေဒီမှာဘာလို့မှအိမ်ပိုင်တာမဟုတ်ဘူး mortgage အိမ်လောက်ကနေပေးရမယ်ပြီးတော့ရှင်ရေပုံးပြီးဖို့ပေးမယ်ပြီးရောရှင်ကားဝယ်ထားတဲ့သူကား payment တွေရှိမယ်ဟိုအဲ့ဒါတွေကကြတော့ပုံမဖြစ်မဖြစ်မနေပေးရမယ်ဟာတွေပေါ့နော်ပြီးရောရှင်ကလေးဆိုလို့ရှိလို့ရှင်လဲတောင်းတက်နေတဲ့ကလေးမဟုတ်ဘူးဒေးကဲထားတဲ့ကလေးဆိုလို့ရှင်လဲကလေးစီရှိမယ်အဲ့ဒါတွေကဘလို့မှရှောင်လဲလို့ရတဲ့ cost တွေပြီးရောရှင်နောက်တစ်ခုကကြတော့ဒီလာကကိုဖွင့်လို့ရှိလို့ရှင်လို့သွားပြီးပြန်ပေးလို့ရှိတာပဲလို့ပြောရဆိုပေမဲ့အဲ့ဒါကြီးကတည်ကြတဲ့ကိစ္စတစ်ခုမဟုတ်ဘူးလေတကူကြီးကသူတို့တွေများများဖွင့်လိုက်တာအဆင်ပြေတာပေါ့နော
်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ခြင်းနဲ့ Republican သမ္မတဒေါ်နယ်ထရမ့်နဲ့အောက်လွှတ်တော်ကိုထိန်းချုပ်ထားတဲ့ Democrat တွေကြားညှိနှိုင်းမရဘဲဖြစ်နေသေးပေမဲ့အစိုးရလုပ်ငန်းတွေကိုတော့တောက်လျှောက်ကြီးရထားလို့မရနိုင်တာကြောင့်တစ်ချိန်မှာပြေလည်မှုရလာလိမ့်မယ်လို့ကိုဇော်ဝင်းကသုံးသပ်ပါတယ်
哦ဒီတစ်ခေါက်ကအရင်ကတစ်ခေါက်နဲ့ဘာမှမတူအဲတမရကိုရေကလည်းသူကလည်းနည်းနည်းလေးဟိုစီးပွားရေး background လာတယ်ဆိုတော့သူကစီးပွားရေးဈေးစနှုန်းနဲ့စစ်တာပါအစိုးရရန်ရာဆိုရရေရှည်ပိတ်ထားလို့မရဘူးလေဒါလည်းသူသဘောပေါက်ပါတယ်နင်းတာဟိုသူကနည်းနည်းလေးကစားရဲဆိုရသဘောဖြစ်နေတယ်ပေါ့နှစ်ဖက်နှစ်ခုတစ်ဖက်ကကစားနေရဆိုရဖြစ်နေတာပေါ့ဗျာဆိုတော့ကျွန်တော်ကတော့ညွန်လိုက်ပါတယ်ဟိုအချိန်မနှောင်းငယ်မှာအလုပ်ပြန်ဖွင့်ပေးတော့ဖြစ်ပါတယ်
နေစတဲ့တိုင်းကာယံဖို့လွှတ်တော်ကရံမုံငွေချမပေးနိုင်ဘူးဆိုရင်မကြခင်မှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်တိဆောက်ရေးရံမုံငွေနဲ့တိုင်းကိုတိဆောက်သွားမှာဖြစ်ကြောင်းသမ္မတဒိုနယ်ထရန့်ကကြာသာပတေးနေ့မှာအရေးအမွက်ပြောဆိုခဲ့ပါတယ်နေစဒေသကနေအမေရိကန်နိုင်ငံတွင်တရားမဝင်ခိုးဝင်မှုတွေရပ်ဆိုင်းအောင်ဘယ်လိုကြိုးစားရမလဲဆိုတာကိုကိုယ်တိုင်လေ့လာနိုင်ဖို့သမ္မတဒိုနယ်ထရန့်ဟာတက္ကသပြည်နယ်မက်ကယ်လန်မြို့ကိုရောက်ရှိနေပါတယ်အမေရိကန်တောင်ပိုင်းနယ်စပ်အခြေအနေဟာလူအစုလိုက်အပြုံလိုက်ခိုးဝင်လာနိုင်တဲ့အခြေအနေမှာရှိနေတယ်လို့သမ္မတထရန့်ကတောက်ကြနေမှာထပ်ပြီးသတိပေးပါတယ်တကယ်လို့နယ်စပ်တတိုင်းကာယံဖို့ရံမုံငွေချထားပြီးရဲ့အတွက်ဒီမိုကရက်တွေနဲ့ညှိနှိုင်းလို့မရရင်အရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်လို့သမ္မတထရန့်ကပြောထားပါတယ်ခင်ဗျာ
အခုလိုအမေရိကန်အစိုးရလုပ်ငန်းတွေရန်နာထားရတဲ့အတွက် Federal Employee လို့ခေါ်တဲ့အစိုးရဝန်ထမ်းတွေလစာမရကြတဲ့အထက်မှာကျွန်တော်တို့VOA ရဲ့အမြဲတမ်းဝန်ထမ်းတွေလည်းပါဝင်ကြပါတယ်။ဒါပေမဲ့သရရှင်တွေကိုသတင်းတွေတင်ဆက်နိုင်ဖို့အတွက်တော့ဝန်ထမ်းတွေအမြဲတမ်းလှုပ်လှုပ်နေကြပါတယ်ခင်ဗျာ။ဒီစနေညမှာဘာတွေဆွေးနွေးကြမလဲဆိုတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းအသိပေးခြင်းပါတယ
်။သရရှင်များရှင်။ရခိုင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကိုင်ပြည်ပခန့်တွေအထက်ဘယ်သူတွေမှအတိကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ပ ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညဉ့်ညရီအထွတ်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆုံးပါတယ်ရှင
် VOA ရဲ့စနေညတရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အစူရှေယာဈေးကွက်မှာမတိမငိမ်ဖြစ်နေတာအပြင်အမေရိကန်ကနာမည်ကြီးမေဆီကုန်တိုက်ကြီးအပါအဝင်လက်လီအယောင်လုပ်ငန်းကြီးတွေရဲ့ရောင်းအားကျဆင်းနေပေမဲ့လည်းကုန်သွယ်ရေးနဲ့ဗဏ္ဍာရေးဆိုင်ရာတာဝန်ရှိသူတွေကတော့အမေရိကန်စီးပွားရေးဆက်လက်ခိုင်မာနေအောင်မယ်လို့ပြောကြားလိုက်ကြပါတယ်အမေရိကန်စီးပွားရေးကနှစ်ပေါင်းကြာတဲ့အထိတိုးတက်ခိုင်မာမယ်လို့ဘာကြောင့်ခံမှန်းကြပါသလဲဆိုတာကိုသတင်းတောက်ဆယ်လဒစ်ဟုတ်ပေးပို့တဲ့သတင်းပေါ်ခြေခံပြီးမဆုမြတ်မွန်တင်ပြပါမယ်
။အမေရိကန်ကနာမည်ကျော်မေဆီစ်ကုန်တိုက်ကြီးက2018ခုနှစ်အတွက်ကြိုတင်ခန့်မှန်းထားတာထက်ကိုအယောင်ကျဆင်းတယ်လို့ဒီဇင်ဘာလ10ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်။ကျေးဇူးတော်နေ့တိုင်းမေဆီစ်ကုန်တိုက်ကြီးကလုပ်တဲ့လေမှုတ်ရုပ်ကြီးတွေအလှပြပွဲကစီကားခဲ့ပေမဲ့ခရစ်စမတ်နဲ့နှစ်သစ်ကူပွဲတော်ကာလအယောင်ကအရင်မှန်းထားတာထက်နည်းတယ်လို့ထုတ်ပြန်ခဲ့တာပါ။ဒီသတင်းကြောင့်မေဆီစ်အပါအဝင်လက်လီအယောင်လုပ်ငန်းအစုရှယ်ယာဈေးတွေပြီးခဲ့တဲ့ကြာသပတေးနေ့တုန်းက18ရာခိုင်နှုန်းလောက်ကျဆင်းသွားခဲ့ပါတယ်။အမေရိကန်ရဲ့နာမည်ကျော်နောက်ထပ်ကုန်တိုက်ကြီးတစ်ခုဖြစ်တဲ့ CS ကလည်းသူ့ရဲ့ဆိုင်တွေကိုဆက်လက်ဖွင့်နိုင်ဖို့စ조사နေရချိန်မှာမေဆီစ်ရဲ့အယောင်သတင်းထွက်လာခဲ့တာပါအလားတူအမေရိကန်လေကြောင်းလိုင်း AA ကလည်းဝင်ငွေကြိုတင်ခန့်မှန်းထားတာထက်နည်းတယ်လို့ပြောကြားခဲ့ပါတယ်တချို့လက်လီလုပ်ငန်းတွေကတော့ပွဲတော်ကာလမှာ online ကနေအယောင်တော်တော်လေးကောင်းခဲ့ပါတယ်ဒါပေမဲ့အမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလက်လီလုပ်ငန်းတွေအတွက်စိုးရိမ်စရာဖြစ်တယ်လို့အဝိအထည်နဲ့အတုံးဆောင်ပစ္စည်းရောင်းတဲ့ American Apparel Company တာဝန်ရှိသူကပြောပါတယ
် If we didn't have this tariff situation hanging over our heads and uncertainty as to what earnings were going to be forget about sales where are you
တကယ်လို့တွင်းကုန်ခွန်ကိစ္စကျွန်တော်တို့စိတ်ပူနေကြမလို့ဘူးရောင်းကုန်မေးထားလိုက်အောင်ဝင်ငွေကိုပဲကြည့်ဝင်ငွေဘလောက်ဖြစ်မလဲရေရရခံမှန်းလို့မရနိုင်တဲ့အခြေအနေမဟုတ်ဘူးဆိုရင်ဈေးကွက်အနေထားကတမျိုးဖြစ်မှာပါ
American ဘဟုဘဥက္ကဋ္ဌဂျရုံးပါဝဲကတော့ကမ္ဘာစီးပွားရေးနဲ့တရုတ်နဲ့ကုန်သွယ်ကိုညှိနှိုင်းမှုကိစ္စအပေါ်ဆိုးရိမ်မှုတွေကြောင့်အစုရှယ်ယာဈေးကွက်မှာမတိမငိမ်ဖြစ်နေပေမဲ့နောက်ဆုံးကိန်းဂဏန်းတွေအရ American စီးပွားရေးဆက်ပြီးတော့တိုးတက်နေအောင်မယ်လို့ပြောကြားခဲ့ပါတယ
် There's good momentum going into this year the principal worry I would have is really global growth if you look at Asia look at Europe you're seeing slowing
in American စီးပွားရေးအချိန်ကောင်းပါတယ်ကမ္ဘာစီးပွားရေးထိုးတက်မှုကိုပဲကျွန်တော်အဓိကစိုးရိမ်တာပါအစားကိုကြည့်မလားယောဘကိုကြည့်မလားတိုးတက်မှုနှုန်းနည်းနေရတွေ့ရပါတယ်မေကွန်ပေးစရာကအဲ့ဒါကအမေရိကန်စီးပွားရေးဘလောက်တက်ရောက်မှုရှိမလဲဆိုတာပါကမ္ဘာစီးပွားရေးနဲ့ကမ္ဘာဗန္ဒာရေးဈေးကွက်ကတသားတည်းချိတ်ဆက်နေတာပါအဲ့ဒီအကျိုးဆက်တွေကိုတော့ကျွန်တော်တို့ခံရမှာပါ
2019ခုနှစ်အတွက်အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့အလားအလာကိုအဓိကပြောတဲ့မိန့်ခွန်းမှာအမေရိကန်ကုန်သွယ်ရေးများအသင်းဥက္ကဋ္ဌကလည်းအမေရိကန်စီးပွားရေးကျဆင်းနေတယ်ဆိုတဲ့ပြောကြားမှုတွေကိုပယ်ချခဲ့ပါတယ
် Even with all of the challenges in WashingtonUncertainties in the world and fluctuations in the markets, strong economic conditions.
စီးပွားရေးကျပဲရောက်နေပြီလို့ပြောနေကြသူတချို့ရှိပါတယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့အခြေအနေကစီးပွားရေးကျဆင်းနေတယ်လို့ပြောလို့မရပါဘူး။ဝါရှင်တန်နိုင်ငံရဲ့လောကမှာစိန်ခေါ်မှုတွေရှိနေတယ်၊ကမ္ဘာကြီးမှာမရေရာမှုတွေဖြစ်နေတယ်၊ဈေးကွက်မှာအတက်အကျများနေတယ်ဆိုပေမဲ့အမေရိကန်စီးပွားရေးကမြင်တိုင်းတဲ့အနာဂတ်အထိခိုင်မာတည်ငြိမ်နေမယ်လို့ခန့်မှန်းနိုင်ပါတယ်။
တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ခွန်တိုးကောက်မဲ့ပြဿနာကအမေရိကန်စီးပွားရေးကိုထိခိုက်စေတယ်လို့တော့သူကအတိအမှတ်ပြုပါတယ်။နိုင်ငံတကာကုန်သွယ်ရေးဆိုင်ရာဥပဒေတွေကိုတရုတ်ကလိုက်နာအောင်လို့အမေရိကန်အစိုးရအနေနဲ့မဟာမိတ်တွေနဲ့ပေါင်းပြီးဖိအားပေးဖို့လဲအမေရိကန်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌကတောင်းဆိုပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညကနေအပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်နာနယ်ခင်အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဘူမိဗီဇာဒါတတူရှာဖွေလေ့လာရင်းနဲ့ပတ်သက်တဲ့သူတေသနာဆိုတဲ့ဥစ္စာအလုံးဓာတ်ခွဲဖို့ကအရင်ရေးကြည့်ပါတယ်ဆိုတော့ကြာခဲ့တဲ့၄-၅နှစ်လောက်ထိကပြပကိုအကုန်ပို့ပြီးတော့ဓာတ်ခွဲရတယ
်သိပ္ပံနဲ့နီးပညာကဏ္ဍနောက်ပိုင်းတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစူးစီးပြီးတော့မတ်ဤတန့်စင်ကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံတွင်းဘေးလုံငန်းတွေအပေါ်မှာဖမ်းဆီးရေးယူနေပေမဲ့ပြိပခါတွေကြောင့်မူရင်ကုန်သွယ်မှုထိန်းသိမ်းရခက်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ aljazeera.com မှာဇန်နဝါရီလ17ရက်နေ့တုန်းကရေးသားထားတဲ့ဆောင်းပါးကိုဖတ်ရပါတယ်။မြန်မာနိုင်ငံတွင်းဘိန်းဆိုင်အေကယောင်းနေလာတဲ့ဆိုပေမဲ့လည်းကျေပြည့်နေစဉ်တရားမဝင်မူရင်ဈေးကွက်ကိုထိန်းချုပ်နိုင်မှုအရေးဟာဖြစ်ပွားနေစဉ်ပြိပခါတွေကြောင့်ခက်ခဲနေရတဲ့အကြောင်းကလဒမကရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာဆယ်စုနှစ်နဲ့ချီပြီးတော့စစ်ပွဲတွေဖြစ်ပွားနေပြီးတော့ဒီလိုပြိပခါတွေအကြောင်းပဲမူရစ်ကုံတွယ်မှုဆက်ပြီးတော့ရှင်သန်နေစေဖြစ်တဲ့အကြောင်းရေးသားထားပါတယ်။1990ပြည့်နှစ်လေလောက်မှာလာအိုထိုင်းနဲ့မြန်မာနယ်စပ်ဖြစ်တဲ့ရွှေတရီကန်ဒေသဟာကမ္ဘာဘိန်းနဲ့ဘိန်းမြူကုံတွယ်မှုရဲ့ဖြန့်ချီဗဟိုဖြစ်လာခဲ့ပါတယ်။အဲ့ချိန်ကစပြီးတော့မြန်မာမူရစ်ကုံတွယ်မှုပြဿနာကိုဖြေရှင်းဖို့အစိုးရကတိုးအားပေးလှုံ့ဆော်ခဲ့တာပါ။မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဒုတိယအကြီးဆုံးဘိန်းနဲ့ဘိန်းပြူထုတ်လုပ်တဲ့နိုင်ငံအဖြစ်ရည်တည်နေစေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဖြစ်ပွားခဲ့တဲ့ပြိပခါတွေကြောင့်အစိုးရအနေနဲ့ဘိန်းဆိုင်ပြည်ရဲ့ဒေသတွေကိုတွားရောက်ဖို့ခက်ခဲခဲ့ရသလိုဘိန်းကင်းတွေကိုဖျက်ဆီးဖို့လည်းအခက်ကြုံခဲ့ရတဲ့အကြောင်းကုလမူရင့်နဲ့ရာဇဝတ်မှုတိုက်ဖျက်ရေးအေဂျင်စီကပြောပါတယ်။2018ခုနှစ်အတွင်းမှာ2019ခုနှစ်ကထက်စာရင်ဖြည့်ဆည်းနိုင်မှု26ရာခိုင်နှုန်းလျော့နေခဲ့ရလဲဖြစ်ပါတယ်။နောက်စိုးရိမ်ပွဲမူရင်ပြဿနာတစ်ခုကတော့ methamphetamine စေဝါဖြစ်တဲ့အကြောင်းနိုင်ငံ၁၁ခုမှာ၉ခုကအချက်အလက်တွေကပြသနေတဲ့အကြောင်းကို UNODC ကဖော်ပြထားတာပါ။ပြည်ကနေ40တုံးကအကြီးမားဆုံးပြဿနာကဘိန်းမြူဖြစ်ခဲ့ရကနေအခုအဓိကပြဿနာက methamphetamine ဖြစ်သွားတာဖြစ်ပါတယ်။အရှိန်အရှိတောင်အာရှနိုင်ငံနဲ့အိန္ဒိယနေသားတွေအတွင်းမှာဆေးပြားတွေအထူးသဖြင့် methamphetamine ရောင်းလိုဝယ်လိုအားတဟုန်တိုးမြင့်တက်လာတဲ့အကြောင်း UNODC ကပြောပါတယ်။မူရင်ကုံတွေရေးကြောင်ဒေတာတွေတရားဝင်စီးပွားရေးလုပ်ငန်းတွေထိခိုက်ရသလိုငင်းကြေးရည်လုံခြုံရေးကိုလည်းထိခိုက်တဲ့အကြောင်း UNODC ရဲ့တင်းနာနေထုတ်အစီအခံမှာဖော်ပြထားတဲ့အကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်။တစ်ချက်ထဲမှာပဲမြန်မာနိုင်ငံက methamphetamine ဆေးကြွဆေးပြားပြဿနာဟာကဘလန်စီမံကိန်းနဲ့ဘလို့ဆက်ဆက်နေတယ်လို့ဆိုရဲခေါင်းစဉ်နဲ့ Megan Tobin က South China Morning Post တင်းစာမှာ January 17ရက်နေ့တုန်းကရေးသားထားတဲ့ဆောင်းပါးကိုလည်းဖတ်ရပါတယ်။မြန်မာနိုင်ငံဟာကမ္ဘာအကြီးဆုံး methamphetamine ထုတ်လုပ်တဲ့နိုင်ငံတွေထဲကတစ်ခုအဖြစ်တဟုန်ထုတ်တိုးတက်သွားရတဲ့အဓိကအကြောင်းရင်းကတရုတ်နိုင်ငံဖြစ်တဲ့အကြောင်းနဲ့လက်နက်ကင်ခွဲထွက်အဖွဲ့တွေကဒီဒေသတွေတရုတ်ရဲ့အခြေခံအဆောက်အအုံစီစဉ်တွေကိုအမျက်ထုတ်ပြီးတော့ဒီစီးဝါးတွေလှုပ်ဖို့လိုတဲ့ဓာတုစီးဝါးတွေကိုနှေးဆက်ဖြတ်ကျော်ပြီးတော့မြန်မာနိုင်ငံတွင်းကိုဝေရောက်နေတဲ့အကြောင်းအဓိကထားပြီးရေးသားထားရလဲဖြစ်ပါတယ်ရွှေတရီကန်ဒေသမှာတန်ချိန်ထောင်နဲ့ချီတဲ့မူရင်စီးဝါးတွေကိုလက်နက်ကင်ခွဲထွက်ရေးအဖွဲ့တွေကထုတ်လုပ်နေပြီးတော့စီးပွားရေးထုတ်လုပ်ရမှာလိုအပ်တဲ့ဓာတုပစ္စည်းတွေကတရုတ်နယ်စပ်ကိုဖြတ်ကျော်ပြီးတော့မြန်မာနိုင်ငံတည်းကိုဝေရောက်နေတဲ့အကြောင်းပြည်ပဆိုင်ရာပြိပခလေးလာရေး NGO အဖွဲ့ဖြစ်တဲ့ ICG ကဖော်ပြထားပါတယ်။မူရင်းစီထုတ်လုပ်နေတဲ့လက်နက်ကိုင်ခွဲထွက်ရေးအဖွဲ့တွေကတရုတ်ရဲ့လွှမ်းမိုးမှုအောက်မှာရှိနေတဲ့အတွက်ဒီရေးကိုတရုတ်အနေနဲ့ပိုတင်းတင်းကြပ်ကြပ်ကင်တွယ်တင်တယ်လို့လည်း ICG ကပြောဆိုထားပါတယ်။ ပြီးခဲ့တဲ့နှစ်အတွင်းမြန်မာတပ်မတော်ကစံချိန်တင်လောက်တဲ့ methamphetamine ဆေးပြအများပြားကိုဖမ်းဆီးမိခဲ့တာပါ ICG ရဲ့အစီရင်ခံစာအရတရုတ်မြန်မာစီးပွားရေးဇင်းကြံကအလုံနေရာတွေပူဖန်ပြီးပေးခြင်းဖြင့်တရားမဝင်မူရစေထုတ်လုပ်မှုကိုချော့ချနိုင်မယ်လို့မျှော်လင့်ထားပေမဲ့ပညာရှင်တို့ကတော့စောင့်ကြည့်နေကြဆဲဖြစ်ပါတယ်ကမ္ဘာလန်စီမံကိန်းကဖန်တီးပေးလိုက်တဲ့ပုံမကောင်းမွန်တဲ့လမ်းပတ်ဆက်သွယ်ရေးတွေကြောင့်ပဲမွေးဆေးဝါးကုံသွယ်တင်ပို့ရမှာတော့ပို့ပြီးတော့အထောက်အကူဖြစ်သွားတယ်ဆိုပြီးတော့တချို့ကသုံးသပ်နေကြပါတယ်တရုတ်ရဲ့ရည်ရွယ်ချက်ကနေဆက်မှာတည်ငြိမ်မှုတွေကိုပေးပြီးတော့မြန်မာနဲ့အဆင်ပြေပြေပြည်လဲဆက်ဆံကျင်တာဖြစ်တဲ့အကြောင်းဟောင်ကောင်တက္ကသိုလ်ကနိုင်ငံရေးဘာသာရေးဆိုင်ရာတွဲဖက်ပါမောက်ခ NG ဟန်ကပြောပါတယ်တရုတ်ကဘလောက်ပဲဩဇာလွှမ်းမိုးနေပါစေမြန်မာနိုင်ငံရဲ့ methamphetamine ထုတ်လုပ်မှုတိုးပွားနေတဲ့ပြဿနာကိုမြန်မာနိုင်ငံကိုယ်တိုင်ကမဖြေရှင်းရင်ဘယ်သူကမှဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့တချို့ပညာရှင်တွေကသုံးသပ်ထားတဲ့အကြောင်း South China Morning Post ရဲ့စာမမှာရေးသားထားတာကိုဖတ်ရပါတယ်ရှင်
ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုမှအီးတန့်စင်ပြောပြသွားတာပါအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် idiom အသုံးက
not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာout out of off out of ကအပြင်ဘက်ကိုရောက်တာ the the woods woods ကတစ်တော်တွေဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီနေရာမှာအခဲအခဲဆူးညောက်ခလုတ်ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခဲခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်ခဲတွေကနေမကျော်လွန်နိုင်သေးတာကိုဆလိုတာဖြစ်ပါတယ်ဥပမာလူနာတဦးအသေးအံဖြစ်နေရကအသေးအန်ဒီရဲ့စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Our business is getting better, but we're not out of the woods yet.
So yin ya lout de a chi ni ma ma shi do bi me lo le long wa ro sait ma cha ya de de a chi ni so yin idiom a thong ya be lo tin sa pyo mle
not out of the woods
lo pyo lu ya ba de a ra ga ro di ka ni ma ne chin pya ke de idiom a thong me phit ba de
American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ရအပြီးခုတစ်ခါတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အသက်17နှစ်အရွယ်ကမိခင်နဲ့အတူအမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့16နှစ်ကရောက်ရှိလာသူမန်မေဇင်စိုးနိုင်ဟာ2019ခုနှစ်ကအင်ဒီယားနာပြည်နယ်ဘာဂျူးတက္ကသိုလ် Health Service Administration ဘာသာရပ်နဲ့ဘွဲ့ရခဲ့ပြီးတစ်ချိန်တည်းမှာပဲအမေရိကန်လေတပ်မှအရန်တပ်ဖွဲ့ဝင်ဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်သူရဲ့ဘဝရည်တည်မှုအတွက်ကြိုးပမ်းခဲ့တဲ့လှုပ်ဆောင်ချက်တွေအကြောင်းကိုမန့်မေစင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ
် You can bend but never break me cause it only serves to make me more determined to achieve my final goal
မင်းဒီအမေရိကန်နိုင်ငံကိုရောက်လာပုံနည်းနည်းပြောပြပေးပါလား
ဒီမှာတော့အသက်17နှစ်ကပေါ့နော်ရောက်လာပါလေ2003ခုနှစ်ကပေါ့အမေနဲ့အတူတူရောက်လာပါလေရောက်လာတော့ကတော့မယ်လန်းမှာခဏလေးနေလိုက်ပါလေပြီးတော့ Florida မှာနှစ်နှစ်လောက်နေပြီးတော့ခုနှစ်တန်းမှာတော့ Foreign Indiana ကိုပြောင်းပါလေအခုလက်ရှိထိပေါ့နော် College ပေါ့2010ကတော့ပြီးသွားပါပြီအခုလောလောဆယ်တော့စစ်တပ်ထဲမှာပေါ့ Air Force Reserve ထဲမှာတော့လုပ်နေပါလေ
ကျွန်မစိတ်ဝင်စားတာကစောစောကမိစဉ်ပြောတဲ့ Air Force Reserve ပေါ့နော်ဒီလေတပ်ရန်တပ်ရင်းမှာဘယ်လိုစပြီးတော့ဝင်ခဲ့တယ်လဲဘာတွေလုပ်ရတယ်လဲဆိုတာသိချင်ပါတယ်ရှင
်စောဝင်လာတော့ High School ပြီးသွားပြီးတော့ DMT လို့ခေါ်တယ်ပေါ့နော် Basic Military Training တက်တက်မှာဘလူမျိုးလောက်ရတယ်ပေါ့နော် training တွေရိုးရိုးလူသားလေးပြီးတော့စစ်သားဖြစ်အောင်လို့ပေါ့သူတို့အကုန်လုံးအဲ့မှာ training လေးလောက်ပါတယ်ပြီးွားတဲ့အချိန်မှာတော့သူတို့ technical school ပေါ့နော်အခုစက်တက်ချက်မှာလုံနေရတဲ့အလုပ်မှာထပ်ပြီးတော့သင်တန်းတွေကိုလောက်ရပါတယ်ပေါ့အဲ့ဒါတော့နှစ်လခွဲတော့အဲ့မှာသွားပြီးတော့သင်တန်းသင်ရပါတယ
်မီစင်ပြောတယ်ဆိုဆိုထက်တန်းအောင်ပြီးတော့လေဒတ်အရန်တက်ကိုဝင်နေဆိုတော့လေဒတ်အရန်တက်ကိုဝင်ဖို့လိုအပ်ချက်တွေကဘာတွေပါလိမ့်ရှင
်လိုအပ်ချက်ကတော့အသက်ကတော့18နှစ်ပေါ့နော်ဖြည့်ရပါမယ်39နှစ်ကြားထဲမှာဖြည့်ရပါမယ
်ဟုတ်ကဲ့
နောက်ပြီးတော့ American citizen ဖြည့်ရမယ် high school ဘယ်ရပြီးရမှာလဲနောက်ပြီးွားလို့ရှိရင်ကျမရေးတယ်ကောင်းရမယ
်ဆိုအဲ့ဒါတွေနဲ့မီစင်ကပြည့်စုံတော့အဲ့ဒါလျှောက်လိုက်တော့ရသွားတဲ့ခါကျစောစောမီစင်ပြောတဲ့ BMT ပေါ့နော်ဒီစစ်လက်ကြီးတင်တန်းတက်ရတယ်ဆမ်မူဝဲဖြည့်ရတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ပြောရလို့ရှိရင်အဲ့ဟိုရခူတာနဲ့တွားတွေ့ရတာပေါ့နော်ရခူတာနဲ့တွားတွေ့ယူပါလို့ရှိရင်တို့ကအဲ့မှာဆမ်မူဝဲကသင်္ချာပိုင်းပါတယ်အင်္ဂလိပ်စာပိုင်းပါတယ်နောက်ပြီးတော့လေတက်ဖြစ်နေတဲ့အတွက်တို့က mechanical ပိုင်းပါတယ်ပေါ့တို့ကလင်းရင်အကြောင်းလေးပိုင်းနည်းနည်းပြောသိအောင်လို့အဲ့ဒီဆမ်မူဝဲကိုဖြည့်ရတယ်ရတဲ့အမှတ်နဲ့တို့ကအလုပ်ကိုတို့ကပေးတယ်ပေးပြီးတော့အဲ့မှာ BMT မှာကြတော့ဒီအလုပ်နဲ့ပတ်သက်တာတော့မလုပ်ရအောင်စစ်သားဘယ်လိုဖြစ်ရလဲဆိုတော့တို့အဲ့မှာ training လုပ်တယ်အဲ့ဒီ training ရတော့တို့ကစစ်တပ်ရဲ့ history ကိုတို့သင်ရတယ်နောက်ပြီးတော့လို့ရှိရင်တနက်တင်ဟန်းတို့ကျမကြီးနဲ့ပတ်သက်ပြီးတော့ physical training တွေအကုန်လုံးလုပ်ရပါတယ
်ကျမကြီးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့နေရာမှာဘာတွေစစ်ဆေးပါလဲရှင
်ပထမဆုံးကတော့เนาะမနက်3နာရီခွဲထားပြီးတော့နှစ်မိုင်လောက်ပြေးရတယ်ပြီးွားလို့ရှိရင်တိုက်ထိုးရတယ
်တိုက်ထိုးတော့တိုက်ဘယ်နှခါထိုးပြရလဲ
ဟိုမိန်ကလေးတွေအတွက်ကြတော့တိုက်ထိုးတာကြတော့သူကတမန်နဲ့မှာ18ခါပေါ့နော်အဲ့လိုမျိုးထိုးနိုင်ရတယ်အိတ်ထားမှတင်ကြတော့38ခါကြောင်ထိုးနိုင်ရတယ်ဒီမှာကြတော့တမန်နဲ့တော်ကျွန်းနဲ့မှာတော့အိတ်ထားမှတင်ကြတော့50လုံနိုင်တယ်တိုက်ထိုးတာကြတော့30ကျော်ကျော်လောက်လုံနိုင်တယ်ပြီးလာတမိုင်ခွဲကြတော့မိန်ကလေးတွေကြတော့သူတို့က15မိနစ်နဲ့18မိနစ်ကြားထဲမှာရအောင်ပြေးရတယ
်အဲ့တော့မီစင်
က15မိနစ်မှာပြေးနိုင်တယ်
အဲ့တော့တော်တော်လေးကိုမီစင်ရဲ့ကျမရဲ့ချီနေကောင်းတာပေါ့
ဟုတ်ကဲ့ပ
ါမီစင်ကထက်တန်းကြောင်းပြီးတဲ့ခါကျတော့အရန်တက်ရင်းမှာပေါ့နော်ဝင်နေဝင်ရင်းနဲ့လေတက်ကတူမှာပညာစီပူတာပေါ့နော်ဒီအရန်တက်ရင်းနဲ့ဒီတက်ကတူကြားမှာကို့အချိန်ကိုဘယ်လိုမျှဝေတယ်ရှင
်ဒီလိုမျှဖို့အတွက်ကလေးချက်မှာတော့တစ်လကို2ချိန်သွားပေးရပါတယ်တစ်နှစ်ကိုနှစ်ပတ်ပေါ့နော်သင်တန်းရှိတယ်ကျောင်းတွက်ကကြတော့ကျောင်းမှာကအဲဒီအဖွဲ့စည်းနဲ့ကျောင်းသားတွေနဲ့ဟိုပဲ focus လုပ်တယ်နောက်ပြီးတော့ community မှာလည်း volunteer တွေပေါ့နော်လိုက်လုပ်ပေးတယ်အဲ့လိုအားလည်းအချိန်ကြီးကြလို့ရှိရင်လည်းဒီလေတက်မှာအလုပ်တွက်ကကြတော့အဆင့်တစ်ခုပြီးတစ်ခုတက်ဖို့တွက်ကဆမိုးဝဲဖြေရတယ်ဆိုတော့အားလည်းအချိန်ကြလို့ရှိရင်လည်းအဲ့လိုသူတို့ဖြေရတဲ့ဆမိုးဝဲအတွက်ပေါ့နော်အဲ့ဒါလေးစားလေးတက်ပါတယ
်မင်းစင်ပြောတယ်စစ်တပ်ထဲဝင်လိုက်ပြီးချိန်ထဲမှာပဲတက်ကတူကိုလည်းတက်နေတယ်ဆိုတဲ့ခါကျတော့စစ်တပ်ကကိုတက်ကတူတက်တဲ့အတွက်ကိုအကုန်လုံးစိတ်တွေပါတယ်တာဝန်ယူသလားသိချင်တယ်နောက်ဘရကိုအောင်တဲ့ခါကျရင်ရောစစ်တပ်ထဲမှာကိုအတွက်ဘလိုမျိုးအခွင့်အလမ်းပေါ်လာမလဲဆိုတာလည်းသိချင်ပါတယ်ရှင
်အခုတက်ကတူတက်နေတဲ့ချိန်မှာတော့စစ်တပ်ကတော့ကျောင်းစိတ်ပေါ့နော်သူတို့ပေးပါလေစမက်စတာတစ်ခုကိုသူတို့က4500ပေးပါလေ
ဟုတ်ကဲ့
နောက်ပြီးွားလို့ရှိရင်စာအုပ်စိတ်နောက်တက်စီကဘာညာပေါ့နော်အဲ့လိုမျိုးအတွက်ကတော့တလောက်400လောက်သူတို့ပေးပါလေ
ဟုတ်ကဲ့
ကျောင်းပြီးွားလို့ရှိရင်တော့အခွင့်အရေးတွေကတော့အများကြီးရှိတယ်ပေါ့နော်မက်စတာတက်ချင်လို့ရှိရင်လည်းသူတို့စစ်တက်ကလေပြီးတော့သူတို့နောက်ကျောင်းစိတ်သူတို့ထပ်ပြီးတော့ထုတ်ပေးပါလေ
ဟုတ်ကဲ
့ဒါမှမဟုတ်လို့ရှိရင်လည်းဘိုးသင်တန်းသွားချင်လို့ရှိရင်လည်းသူတို့ဘက်ကလေပြီးတော့ program တွေပေါ့နော်အများကြီးရှိတယ်သူတို့ဝယ်ပြီးွားတဲ့အတွက်လည်းတက်ရမယ့်ဟာလည်းရှိတယ်နောက်ပြီးွားလို့ရှိရင်အထက်ကလူဝလေပြီးတော့ကိုကို၆ခန့်ကျစာရေးပြီးတော့လည်းသူတို့ဘက်ကလည်းပြီးတော့အဲ့လိုမျိုးပို့ဖြစ်ဖို့အတွက်ပေါ့နော်လုပ်ပေးတာလည်းရှိပါတယ
်ဒီအနေထားမှာပေါ့နော်အခုမေစင်ကကြောင်းနေပြီးသွားပြီဆိုတဲ့ခါကျတော့ဆွတ်ဆွတ်ပြောသလိုခွင်လန်းနေရလေစစ်တပ်ကဖွင့်ထားပြီးတယ်ဆိုတော့ဘယ်လန်းကိုရွေးဖို့မေစင်စိတ်ကူထားလဲရှင
်အာကျမကတော့ဘိုတင်နန်းကိုစိတ်ကူထားပါတယ်ရှင
်ဘိုတင်နန်းတက်ဖို့ကဘာတွေလိုအပ်ပါလဲ
ဘိုတင်နန်းတက်ဖို့ကတော့အဲ့မှာဖြေရတဲ့ဆောင်မှုပဲရှိတယ်ကျမစစ်တပ်ထဲဝင်တဲ့ဆမ်မူဝဲကနည်းနည်းပို့ပြီးတော့ခတ်တယ်ပေါ့နော်သင်ချာလို့အင်္ဂလိပ်စာလို့အာနောက်ပြီးတော့လေတက်လည်းဖြစ်နေတဲ့သူကသူတို့လင်းရင်ဆက်အကြောင်းလေးပေါ့နော်အဲ့ဒါလေးသူတို့မေးပါလေအဲ့ဒီဆမ်မူဝဲမှာတော့နောက်ပြီးတော့ physical training ရဲ့အတွက်လည်းသူတို့ထပ်ပြီးတော့မေးတယ်ကျမကြီးလည်းသူတို့ထပ်ပြီးတော့စစ်ပါတယ်ဒီဘိုတင်နန်းကိုတက်ဖို့တော့ကကျမရဲ့တမူဝလေးပြီးတော့ပေါ့နော်သူတို့ထောက်ခံချက်ရေးပေးရပါတယ်ဒီစစ်တပ်ထဲမှာကျမကဘယ်လောက်ကောင်းတဲ့အတွက်သူတို့ဘယ်လောက်ကျမကို လိုတဲ့အတွက်ပေါ့နော်နောက်ပြီးတော့ဒီဒီမကျမကြီးကလည်းဘလို့ကောင်းပါလဲဒီမရဲ့ဟိုစိတ်သက်ကလည်းဘလို့ကောင်းလဲပေါ့နော်အဲ့အတွက်သူတို့သူ့ရှိရလေးပြီးတော့ထောက်ခံချက်လိုပါတယ
်ဆိုတော့အခုလက်ရှိအခြေအနေမှာမိစင်ပါဆက်လို့မြဲတော့မာစတာရင်တက်မှလားဘူတင်နောင်းရင်လို့မှလားဘူတင်နောင်းလို့ပြီးတော့မှမာစတာတက်မှလားအဲ့ဒါလေးနည်းနည်းရှင်းပြပြပါဦးနော
်အဲတကယ်ပြောလို့ရှိရင်ဟိုနှစ်ခုကိုတပြိုင်တည်းအလုပ်လို့ရပါတယ်ရှင်နှစ်ခုဆိုတာကတော့မာစတာနဲ့ဘူတင်နောင်းနဲ့ပေါ့နှစ်ခုစလုံးကိုပေါင်းပြီးတော့တပြိုင်တည်းလုပ်လို့ရပါတယ်ရှင်ဒါပေမဲ့ကျွန်မတို့ကကြတော့ဟိုမာစတာကရေးကြည့်နေတဲ့အတွက်မာစတာကိုအရင်တက်ပါမယ်ရှင
်နောက်ဆုံးအနေနဲ့မြင်ချင်တာကတော့မီးစင်အခုအဲ့တဲ့7နှစ်ထဲရပါတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဘွဲရပြီးတော့စတက်ထဲဝင်ဖို့ကြိုးပမ်းနေတယ်ဆိုတော့ကို့ဘဝကိုပြန်ပြောင်းကြည့်လို့ရှိလို့ရှိရင်အတူကျုံပေါ့နော်ဘယ်လိုသုံးသပ်ပါလဲရှင
်ကျမကဒီမှာရောက်နေတာကတော့ဟုတ်ပါတယ်ဟို15နှစ်တော့ရှိပါပြီပေါ့နော်ပြန်ပြီးတော့ကြီးခဲ့လို့ရှိရင်တော့စူးစမ်းတာရပါပေါ့နော်အမေရိကန်ကိုစရောက်တဲ့အင်္ဂလိပ်စကားလည်းသိမတတ်လူအပြောခံတာလေးတွေလည်းရှိခဲ့တာပေါ့ဒါပေမဲ့အဲ့ဒါလေးကိုဖယ်ပြီးတော့ကို့ဘဝအဒီနိုင်ငံကိုအခွင့်ရေးပေးတယ်ဆိုပြီးတော့စူးစမ်းလာပြီးတော့ကျမနဲ့ကျမအမေပေါ့နော်နှစ်ယောက်သားရုံးကန်ပြီးတော့တဖြည်းဖြည်းနဲ့ပေါ့ဆိုရီဒါလေးပြီးတော့ဒီဖော်ဝင်အင်ဒီနာရောင်းလို့ကျမမေကလည်းကျမကိုပြောတာပေါ့နော်ဝေးရပြီပါလို့ရှင် तू ပြောပါလေတဲ့ဆိုတော့ तू ဖြစ်ချင်တဲ့ဆန္ဒလေးအတိုင်းဝေးရအောင်လို့ပေါ့နော်လို့နောက်ကျမဖြစ်ချင်တာလည်းဒီစက်တက်ထဲဝင်ပြီးတော့စက်တက်မှာလည်းယာသူကြည့်ရတီပေါ့နော်ဟိုပင်စင်ရတဲ့ ठी လောက်ပြီးတော့ဒီမှာမိဘနှစ်ယောက်စလုံးကိုအသက်ကြီးွားလို့ရှင်သူတို့နှစ်ယောက်တို့ကဘာမှမပူမင်အောင်လို့ပေါ့နော်အဲ့လိုနေစေချင်တာပေါ့နေစေချင်တော့ခုဒီတို့အမေရိကလေးပြီးတော့ပေးတဲ့ဒီအခွင့်အရေးကိုရအောင်ယူပြီးတော့ဒီမှာဒီလိုလှုပ်ခဲတာပေါ့နော်အဲ့ဒါလေးပြန်ပြီးတော့ပြန်ကြည့်လို့ရှင်ငိုစရာလေးတွေလည်းရှိတယ်ပျော်တဲ့နေရာလေးတွေလည်းရှိပါတယ်ရှင
်ငိုစရာလေးတွေရှိတယ်ဆိုတော့ငိုစရာလေးပျော်စရာလေးနည်းနည်းပြောပြပေးပါလားကျမတို့မျှဝေလို့ရတာ
ငိုစရာလေးရကြတော့ဒီစားရောက်တဲ့အချိန်မှာဒီမပြိုလွမ်းတာပေါ့အမေရိကန်ကိုရောက်တဲ့အချိန်မှာကိုယ်နိုင်ငံလည်းမဟုတ်ဘူးသူတို့စကားကိုလည်းမတက်ဘူးလူများပြောနေတယ်အလိုခံခဲ့ရတာပေါ့အเจ้าမဆိုလို့ရှင်နဲ့စကားမပြီးလို့ဆိုပြီးတော့အမေရိကန်အเจ้าမလေးကလေးပြောတာလေးတွေခံခဲ့ရတယ်ဒါပေမဲ့ဆီယာမလေးကလည်းအကုန်လုံးတွေးကြမြငါးတန်းနေရပေါ့ဒီကောလိပ်ကျောင်းအထိသူတို့မြတ်ဆီယာမလေးအကုန်လုံးသူတို့ကူညီပေးကြတယ်အင်္ဂလိပ်စာတဘို့အတွက်အစားဆုံးပေါ့နော်ဟို scholarship ရဖို့အတွက်ကအစဒီ college ကျောင်းပြီးွားပြီးတော့ဒီကတွေ့ခဲ့တဲ့ professor တွေကစသူတို့အားလုံးအလုံးစကူညီပေးကြတယ်ပျော်စရာကြတော့ကြီးလေးလို့ရှင်အမေရိကန်ကိုစားရောက်ကြပြောရရင်စုံညာစားခဲ့ရတာပေါ့အခုကျတော့ကျမရဲ့ကျမအမေရဲ့အဲ့လိုမျိုးလေးပဲအေးစစ်စစ်နေအခုနေနေရတယ်ပေါ့အဲ့ဒါလေးကိုပြန်ပြီးတော့ကြည့်ခဲ့လို့ရှင်ပေါ့
ကျေနပ်မိတာပေါ့
ဟုတ်ကဲ့ပါ
Because it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, cause you've deepened the conviction in my soul.
တော်လလသန်းရဲ့အမျိုးသမီးကဏ္ဍမှာမြန်မာအမျိုးသမီးငယ်တဦးရဲ့ကြိုးစားရုန်းကန်တဲ့အားမှန်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာဘလို့အခြေခံကောင်းတွေလမ်းပွင့်လာတယ်အနာဂတ်အတွက်ဘာတွေလိုအပ်နေတယ်ဆိုတာတွေနဲ့ပတ်သက်ပြီးဂျပန်အာနဝါဘူမိသိပ္ပံနဲ့နီးပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ဒုတိယပိုင်းကိုတင်ပြပေးပါရစေ
Science အပိုင်းနဲ့ Marine Geoscience အပိုင်းနဲ့ပြောမယ်ဆိုရင်ဘူမိဗေဒဓာတ်တုရှာဖွေလေ့လာရင်းနဲ့ပတ်သက်တဲ့တုတေသနဆိုတဲ့ဥစ္စာအလုံးဓာတ်ခွဲဖို့ကအရင်ရေးကြည့်ပါတယ်ဆိုတော့ကျန်ခဲ့တဲ့၄-၅နှစ်လောက်အထိကပြပကိုအကုန်ပို့ပြီးတော့ဓာတ်ခွဲရတယ်ဆိုတဲ့အပိုင်းမှာစိတ်မချတဲ့အပိုင်းတွေပေါ့နော်ကျွန်တော်ကျမ်းမာရေးဆေးစစ်သလိုပဲပေါ့ကိုယ်သွေးကိုစစ်လိုက်တဲ့အချိန်မှာကိုယ်သွေးဓာတ်ခွဲတဲ့ဥစ္စာကတကယ်ပဲမှန်ရလားတကယ်ပဲတေချာစစ်ပေးလားဆိုတဲ့ဟာကိုကြည့်လို့မရတဲ့အခြေအနေမျိုးဖြစ်လာတော့ပြပကိုပို့တယ်ဆိုရင်ကအဲ့လိုဟာမျိုးတွေမဟုတ်ဘဲနဲ့အခုဟာကကိုယ့်ရဲ့မျက်စိရှိမှပဲကိုကိုတိုင်းတော်မှကိုအတူဝင်ပါပြီးတော့ရန်ကုန်မြို့မှာရှိတဲ့ဓာတ်ခွဲခန်းမှာကမ္ဘာအဆင့်ရှိတဲ့ဓာတ်ခွဲဟာကြီးလှုပ်လို့ရတယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့ကသူ
သုဒနာဘယ်လိုမြင်လာလဲဆိုရင်ဒေါက်တာဘွဲယူတဲ့သုဒနာရလတ်တွေကအရန်ကိုမြင်မြန်ဆန်ဆန်နဲ့တိတိကျကျတွေဖြစ်လာတယ်။ကုမ္ပဏီတွေကဓာတ်ခွဲလို့ရတဲ့အတွက်ကြောင့်မလို့သူတို့ကုမ္ပဏီတွေရဲ့ထုတ်လုပ်တဲ့ပစ္စည်းတွေကိုဓာတ်ခွဲတဲ့ quality ရဲ့ထောက်ခံစာကိုတိတိကျကျထုတ်ပေးနေတဲ့အတွက်ကြောင့်ဒီပေါ့ပို့ပြီးဈေးရောင်းတဲ့ဟာပဲဖြစ်ဖြစ်ပြည်တွင်းမှာပဲရောင်းချနေရပဲဖြစ်ဖြစ်သူတို့အတွက်ကတိတိကျကျပေါ့နော်။အမြန်ဆုံးထုတ်ပြီးတော့လုပ်နိုင်တဲ့အတွက်ကြောင့်လုပ်ငန်းတွေတိုးတက်ပြီးအရန်ကိုမြင်လာပါတယ်။ဒါကကျွန်တော်ပြောရရင်တော့ scale အသေးပါ။ scale ကြီးပြောရရင်တော့တကယ်ကိုနိုင်ငံတော်တည်ဆောက်ရေးဆိုတဲ့လုပ်ငန်းကြီးတွေလုပ်နေတဲ့အထူးသဖြင့်ရေနံရှာဖွေလုပ်ငန်းတွေပါပတ်သက်တဲ့ဟာမှာအရန်ကိုအရေးကြီးတဲ့တို့ရဲ့ရေနံရဲ့ဓာတ်တူပမာဏကိုပြပကိုပို့ပြီးတက်ခွဲမယ်ဆိုရင်လာပေါင်းများစွာချီပြီးကြမယ်ငွေအရန်ကုန်တဲ့ဥစ္စာတွေအားလုံးကအခုဆိုရင်ရန်ကုန်မှာတော်တော်များများလေးကိုလုံနိုင်တဲ့အဆင့်တွေရှိလာပါပြီဆိုလိုအပ်တဲ့အပိုင်းလေးတွေကိုကျွန်တော်တို့တွေကကြည့်ပြီးတော့အတူတွဲပြီးတော့လိုအပ်တဲ့ဟာလေးကိုနိုင်ငံရဲ့ဘတ်ဂျက်ကအဆင့်ပြင်ပြည်သူလိုမျိုးဖြည့်ဖြည့်ပြီးတိုးချဲ့တဲ့ဟာမျိုးလေးလှုပ်လာပါတယ
်အစိုးရပံ့ပိုးမှုနဲ့ကမ္ဘာအဆင့်ကြီးတက်ခွဲခန်းတွေရှိလာတယ်လို့ပြပကလည်းပူးတွဲလှုပ်ဆောင်မှုတွေပံ့ပိုးမှုတွေလည်းရလာတာပါ
ဒါတူရှာဖွေဆိုတဲ့အပိုင်းကပြပကုမ္ပဏီနဲ့ပူးတွဲလုပ်တဲ့အကြောင်းဒီ joint venture မှာပြပကုမ္ပဏီရဲ့ယင်းနှိမ့်ညွှန်းမှုတွေဤပညာတွေပါလာတဲ့ဆိုရင်ကပြည်တွင်းကလူတွေကပြည်တွင်းမှာပဲပညာယူလို့ရပြီမဲ့ဒီသဘောပေးရတဲ့ကာကွယ်ဆိုတဲ့ကိစ္စကြတော့ရေရှည်အတွက်ကိုပြင်ဆင်ရတာတွေရဲ့ပြပကယင်းနှိမ့်ဆိုတဲ့ကိစ္စကလည်းတော်တော်နဲ့ကိုချက်ချင်းရောက်မြန်မြန်ဆန်ဆန်ရောက်မလာနိုင်တဲ့အပိုင်းတွေရှိတဲ့တကြောင်အဲ့ဒီအပိုင်းတွေမှာကျွန်တော်တို့တော်တော်လေးကိုအလေးစားပြီးတော့ယူဆပြီးလုပ်ဖြစ်တဲ့ဟာများပါတယ်အထူးသဖြင့်ကတော့ငလျင်မှာငလျင်နဲ့ဒီမြေပြိုတဲ့ကိစ္စတွေပါငလျင်ကတော့တကယ့်ကိုနှစ်ပေါင်းများစွာကြာနေပြီကျွန်တော်တို့လည်းသိနေကိစ္စဖြစ်နေတဲ့အတွက်ကြောင့်မလို့အထူးသဖြင့်ဆိုရင်ဂျပန်နိုင်ငံရဲ့ JICA နဲ့နောက်ပြီးတော့ဂျပန်ရဲ့သိပ္ပံနည်းပညာရဲ့အကူအညီနဲ့ဆို Mega Project ကိုကျွန်တော်တို့ခေါ်ပါတယ်ဘာလို့ဆိုတော့၅နှစ်မှာဒေါ်လာ၅သန်းရတဲ့ project တစ်ခုကရန်ကုန်နည်းပညာတက္ကသိုလ် YTU နဲ့တက္ကသိုလ်အဖွဲ့အစည်းအများစုနဲ့ပေါင်းပြီးလုပ်နေအခုဆိုရင်သုံးနှစ်ကိုတောင်ရောက်နေပါပြီအဲ့ဒါအပြင်ကို National Science Foundation ဆိုရင် American အစိုးရရဲ့သုတေသနထောက်ပံ့ခြင်းနဲ့ဒီ India Bangladesh မြန်မာဆိုပြီးတော့ဒီအနောက်ဘက်ကနေအရှေ့ဘက်ဒီတကြောကြီးကိုဒီ seismometer တွေကိုစနစ်တကျကီလိုမီတာအကွာဝေးအတိကျထားပြီးတော့တောက်လျှောက်၅နှစ်လောက်ဒီကျွန်တော်တိုင်းတာတဲ့ဟာစနစ် system ကလည်းအခုဆိုပြီးတော့ဖြစ်တာဆိုတော့ data တွေကအများကြီးဝင်လာတော့မှာပါအဲ့မတိုင်ခင်မှာလည်းဒီ Singapore တရုတ်နိုင်ငံတခြားနိုင်ငံဂျာမနီရဲ့အကူအညီတွေနဲ့မိုးလေဝသနဲ့ဇလဗီဒာဦးစီးဌာနမှာငလျင်တိုင်းတာတဲ့ဆက်တွေအများကြီးပဲတတ်ထားတဲ့ဥစ္စာတွေလည်းရှိပါတယ်။နောက်တစ်ခုကမိုးလေဝသနဲ့ပတ်သက်ပြီးတော့ပဲ radar station ဆိုအရန်ကိုအဆင့်မြင့်တဲ့ radar station ကြီး၃ခုပေါ့နော်။ဂျိုက်ကာရဲ့အကူအညီနဲ့ရန်ကုန်မြို့ရဲ့စစ်တွေမြို့ရဲ့မန္တလေးမြို့ရဲ့၃ခုမှာဆင်လိုက်တဲ့ကြောင့်မလို့ဟိုကျွန်တော်တို့2009ခုနှစ်ကခံစားခဲ့တဲ့ Nagis လုံမုံတိုင်းလိုဟာမျိုးနောက်တစ်ခေါက်ဘယ်လုံးမှမဖြစ်နိုင်တော့ကာကွယ်နိုင်တော့မယ့်အခြေအနေမျိုးတွေလည်းကျွန်တော်မြင်လာရပါတယ
်။ဒီလိုမျိုးအခြေခံကောင်းရပြီးတဲ့အခါမှာအခု2019ကစပြီးတော့တိတ်ပန်တဲ့ဤပညာကန္တာအတွက်အလားအလာပြောပြပေးပါ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒါကိုပြောမယ်ဆိုရင်ပြန်ကြည့်ရင်ကတော့ဒီမြန်မာနိုင်ငံမှာဒီစေုပ်ချုပ်ရေးကာလတစ်ချောင်းလုံးမှာတကယ့်ကိုလွတ်လွတ်လပ်လှုပ်ရှားပြီးတော့တိတ်ပန်တဲ့ဤပညာကိုဥဆောင်ခဲ့တဲ့အခန်းကဏ္ဍကဒီ professional အဖွဲ့အစည်းတွေပါခင်ဗျာမြန်မာနိုင်ငံ engineer ဖွဲ့တို့မြန်မာနိုင်ငံဘူမိဗေဒကဘာမြေသုတေသနအဖွဲ့တို့မြန်မာနိုင်ငံကျန်းမာရေးကောင်စီတို့ကျန်းမာရေးဖွဲ့စည်းဒီဖွဲ့စည်းတွေလှုပ်ရှားခဲ့တဲ့ဥစ္စာကျွန်တော်ဘယ်လိုမှမေးလို့မရဘူးပေါ့နော်ခင်ဗျာအဲ့ဆိုအဲ့ဒီအဖွဲ့အစည်းကစုစုပေါင်းကြည့်မယ်ဆိုရင်16ဖွဲ့အောင်ရှိပါခင်ဗျာအဲ့16ဖွဲ့အဓိကသိမ်းနေတဲ့ခွဲမဲ့ဆိုရင်က engineer ရဲ့ CE ရဲ့ computer science ရဲ့ geo science ဆိုပြီး၄ခုကအဓိကအော်နောက်ပြီးတော့ပဝင်းကျင်ပေါ့နော် climate တတော်တွေနဲ့ပတ်သက်ဒီအဖွဲ့အစည်း၄ခုကလှုပ်ရှားခဲ့တဲ့ဟာတွေကလည်းဟန်ချက်ညီညီပေါ့နော်ဒီအစိုးရတက္ကသိုလ်တွေသုတေသနဌာနတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပြီးတော့ဒီစက်မှုလုပ်ငန်းတွေရှားတယ်မှာသူဟန်ချက်ညီဝင်ပြီးကြီးပေးတယ်နောက် move on တွေထောက်ပံ့ပေးတယ်ဆိုတော့ခုနပြောတဲ့ကျွန်တော်ပြောတဲ့မူကြီး၃ခုဖြစ်လာဆိုတော့တို့ဒီအဖွဲ့အစည်းတွေကလှုပ်ရှားခဲ့တဲ့ဟာတွေလည်းအများကြီးပါပါတယ်ခင်ဗျာဆိုတော့ဒီ2019ဒီရှေ့ကိုကြည့်မယ်ဆိုရင်ဒီ move on တွေလည်းပေါ်လာပြီးအောက်ခြေအထိဒီသုတေသီတွေအဆင့်အထိ move on တွေကိုနားလည်ပြီးဆိုရင်တော့နောက်တစ်ဆင့်ဆက်သွားမယ်ပို့ပြီးမြင်လာမယ်ကိစ္စကတော့နိုင်ငံတကာအဖွဲ့အစည်းတွေရဲ့နောက်ပြီးတော့ပြည်တွင်းမှာရှိတဲ့အစိုးရအဖွဲ့အစည်းနဲ့သုတေသနလုပ်နေတဲ့တက္ကသိုလ်တွေကသုတေသီတွေရဲ့ဂျားတွေကဟန်ချက်ညီတွဲပြီးလုပ်သွားတဲ့ကိစ္စပါအဲ့ဒီဘိုင်းကတော့ဘယ်လိုခေါ်မလဲအများကြီးအားနည်းနေတာရှိပါတယ်ကျွန်တော်တို့ဒီမြန်မာလူမျိုးတွေရဲ့အချင်းစရိုက်နဲ့ဟိုအခုချိန်ထိလှုပ်လာခဲ့ပြီးတဲ့အတွေ့အကြုံရလဲပါမှာပေါ့နော်ဆိုအဲ့အပိုင်းလေးတွေပြင်လာနိုင်မယ်ဆိုရင်ကအများကြီးတိုးတက်မှာပါ
မြန်မာနိုင်ငံမှာကသုတေသနတွေလည်းလှုပ်ဖို့အများကြီးလိုနေတယ်လေ့လာစရာဆန်းစစ်စရာတွေအများကြီးလိုတယ်အဲ့ဒီမှာမှကျွန်တော်ရဲ့အခက်ခဲလေးတွေကိုထောက်ပြပြီးပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာမြန်မြန်ကြီးဖြစ်စီနေတာပေါ့နော်ကျွန်တော်ဒီပားနေကြည်နေပြီးအတွေ့ရောပြည်တွင်းကလည်းတော်မြန်မြန်နားလည်နေကြတဲ့အချက်တစ်ချက်ကတော့သုတေသနနဲ့သိပ္ပံနည်းပညာတိုးတက်ဖို့အတွက်ထောက်ပံ့ပေးတဲ့ကိစ္စတွေရဲ့နောက်ပြည်ပကနေပြီးတော့အများကြီးအကူအညီတွေပေးနေတယ် scholarship တွေခေါ်နေတယ်ဒီ fellowship တွေပေးနေတဲ့အချိန်မှာ centralized ပေါ့နော်တိုးတက်တဲ့နိုင်ငံတွေအားလုံးမှာရှိနေစနစ်တစ်ခုပါဝန်ကြီးဌာနအလိုက်မဟုတ်ဘဲနဲ့ဆိုရရအောင်မှာ direct independent ပေါ့နော်ပညာရှင်တွေကအုပ်ချုပ်ခွင့်ရှိတဲ့ရွေးချယ်ခွင့်ရှိတဲ့ဒီ centralized funding agency လို့ဟာမျိုးကြီးတစ်ခုအပြန်ဆုံးဖြစ်စေချင်တာပါ ဒါတော့လူကြီးတွေအနေနဲ့လည်းပြည်တော်စုအဆင့်မှာလည်းနားလည်ထားတယ်လို့ထင်ပေမဲ့သူတို့လည်းညှိရတာခက်တဲ့အပိုင်းတွေရှိမယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့အခုဖြစ်နေတာကကိုယ်ဝန်ကြီးဌာနတိုးတက်ဖို့ကိုလုပ်မယ်။တခြားဝန်ကြီးဌာနဘယ်လိုပဲဖြစ်ဖြစ်ဆိုတဲ့ပုံစံမျိုးကမဖြစ်သင့်တော့ဘူးလို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့အားလုံးကို centralize လုပ်လိုက်မယ်ဆိုရင်သူတည်တနာလုပ်ရှင်တဲ့လူအားလုံးပဲဝန်ကြီးဌာနမှာပဲရှိရှိဘယ်နေရာမှာဘယ်ကုမ္ပဏီမှာပဲရှိရှိဝင်လျှောက်ခွင့်ရှိပြီးတော့မှတကယ်ကိုတော်တဲ့လူတွေရွေးချယ်ပြီးတော့ပညာယူခွင့်ရမယ်ဆိုရင်ဒါနိုင်ငံအတွက်ကိုဖုံးရှုံးမှုတွေအများကြီးနှဲသွားမယ်ပြီးတော့ဝင်ကြီးအဆင့်ပြည်တော်စုအဆင့်လူကြီးတွေကဒီရာထူးတိုးဖို့ကိစ္စတွေဒီ scholarship ရွေးဖို့ကိစ္စတွေပမောခချုပ်တွေကကိစ္စတွေနဲ့အလုံးရှုံနေရမျိုးမဖြစ်တော့ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါကပထမတစ်ခုပါဒုတိယတစ်ခုကတော့လက်တွဲပြီးလှုပ်ကြရအောင်လှုပ်ကြအောင်ဆိုတဲ့မူပေါင်းတွေပေါ်နေတယ်မူကပေါ်လာပြီးမြဲတကယ်အားနဲ့နေတဲ့အချက်ကအစိုးရအဖွဲ့ရဲ့သုတေသနနဲ့တက္ကသိုလ်တွေရဲ့ဂျားတွေကပူးတွဲလှုပ်ဆောင်မှုကအရန်အားနဲ့သူတို့က parallel အပြိုင်စက်မှုလုပ်ငန်းနေနဲ့နိုင်ငံသားအဖွဲ့ချင်းဒါတိုင်းလုပ်မယ်ဆိုတဲ့ရည်ရွယ်ချက်ကများနေတဲ့အတွက်ကြောင့်ပြည်တွင်းမှာကော့ကိုအချင်းချင်းစီလုံးညီညွတ်မှုရှိပြီးမှပြည်ပအဖွဲ့ချင်းလှုပ်တာကနိုင်ငံအတွက်ပိုအကျိုးရှိမလားလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျတတိယတစ်ချက်ကျွန်တော်ပြောချင်တဲ့လိုအပ်တာလေးတစ်ခုကတော့ပြည်ပအဖွဲ့ချင်းနဲ့ပူးတွဲလုပ်ပြီးဆိုရင်ကျွန်တော်တို့ဘက်မှာမူပေါင်းအသေးစိတ်တိတိကျအဲ့ဒါနိုင်ငံတော်အဆင့်ရှိဖို့လိုတယ်လို့ထင်ပါတယ်ဟိုတက္ကသိုလ်နဲ့တွဲလှုပ်လိုက်တဲ့အချိန်မှာဒီမူဖြစ်ပြီးရောဟိုအဖွဲ့ချင်းနဲ့လှုပ်လိုက်ချင်းတခြားမူဖြစ်သွားမယ်ဆိုရင်ကနိုင်ငံတော်အတွက်နင့်နာတဲ့အပိုင်းတွေအများကြီးမြင်လာနိုင်တယ်လို့ပြည်ပကလာတဲ့လူအားလုံးကောင်းတယ်လို့လည်းကျွန်တော်တို့ကမြင်လို့မရပါဘူးသူတို့လည်းအကျိုးမရှိဘဲနဲ့ဘယ်လိုမှမလာတဲ့လူတွေဆိုတဲ့ဥစားကိုကျွန်တော်တို့သတိထားဖို့လည်းလိုပါတယ်ခင်ဗျအဲနောက်ဆုံးကျွန်တော်ဆိုရင်ဒီပြည်မာသူတေသနာနဲ့ပတ်သက်ပြီးတော့2012ခုနှစ်ကစပြီးထဲထဲဝင်ဝင်ပေါ့နော်ပူတွဲပြီးလုပ်နေတယ်တစ်နှစ်ကိုလည်း10ရောက်ကျွန်တော်ရဲ့ဌာနကိုခေါ်ပြီးတော့တန်းတန်းတလောက်ပညာရှင်ညှပေးတဲ့အပိုင်းတွေရှိတယ်ဒီထဲထဲဝင်လုပ်နေရင်တော့မှမသိတဲ့အပိုင်းတွေအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်ဖြစ်စေချင်တာကသက်ဆိုင်ရာဝန်ကြီးဌာနတွေဦးစီးဌာနတွေကလုပ်နေတဲ့ကိစ္စလေးတွေကိုကောင်းတာပဲဖြစ်ဖြစ်မကောင်းတာပဲဖြစ်ဖြစ်ပုံမှန်တရင်စာရှင်းလင်းပွဲတွေတရင်ထုတ်ပြန်မှုတွေလုပ်ပေးမယ်ဆိုရင်ကပြည်သူတွေအတွက်ကောပြည်ပကပူးတွဲလှုပ်ရှင်တဲ့သူတွေအတွက်ကောအများကြီးအကျိုးရှိမယ်။အော်သူတို့တွေအလုပ်တကယ်လုပ်နေကြတာပဲဆိုတဲ့ဥစ္စာတိုးတက်မှုတွေဘာတွေရှိနေလဲဆိုတဲ့ဥစ္စာကိုသိလာရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဒေါက်တာမူကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တွေသိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOE ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိကျချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOE အစီအစဉ်တွေကိုတော့ line to meter 71925ရို့မှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုကြောင်လင်းပြောပြပြပါအောင်ဗျာ
။စီးရီးယားနိုင်ငံအတွင်းရောက်ရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းမှုကစတင်နေပါပြီ။ဒါပေမဲ့စစ်သားတွေကိုပြန်ရုပ်သိမ်းတာမဟုတ်ဘဲနဲ့စစ်သုံးပစ္စည်းကိရိယာတွေကိုပဲစတင်ပြီးတော့ရုပ်သိမ်းနေတာဖြစ်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခတ်ရေးစီးရီးယားနိုင်ငံကိုဆေလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေက2000လောက်ရှိနေတာပါ။စီးရီးယားနိုင်ငံ El Lamindan ဒေသကနေပြီးတော့တန်ချက်ကာကာဆယ်ကြီးနဲ့ဆယ်စီးနဲ့တခြားပစ္စည်းကိရိယာတွေကိုထုတ်ယူသွားတာကိုမြင်ရတဲ့ကြောင်းပရိုတိန်ခြေစိုက်စီးရီးယားလူခွင့်ရေးကဖွဲ့ကပြောပါတယ်ဒီတန်ကြာကကားတွေနဲ့ပစ္စည်းတွေဟာအီရတ်နိုင်ငံဘက်ကိုဥတီထွက်ခွာသွားတယ်လို့လည်းဆိုပါတယ်အမေရိကန်ပြည်တော်စုတောင်ပိုင်းနယ်စပ်မှာဖြစ်ပွားနေတဲ့ပြဿနာဟာကျူးကျော်မှုတရက်ဖြစ်တယ်လို့သမ္မတထရန့်ကတောက်ချနေတုန်းကပြောလိုက်ပါတယ်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေရတာကနေပြီးတော့ပြန်လည်လည်ပတ်နေအောင်နေတိုင်းနေဆက်တိုင်းစောက်ဖို့ဈေးကိုယူတဲ့အနေနဲ့နိုင်ငံတော်အရေးပေါ်ကြေညာချက်ကိုထုတ်မှာမဟုတ်တဲ့အကြောင်းလည်းသမ္မတထရန့်ကဆိုပါတယ်ဆိုတော့လုပ်ငန်းတွေရပ်ဆိုင်းထားတာအခုဆို21ရက်ရှိသွားခဲ့ပါပြီအမေရိကန်သမိုင်းမှာအချိန်ကြာဆုံးအစိုးရလုပ်ငန်းတွေရပ်ဆိုင်းထားမှုအဖြစ်စံချိန်တင်သွားပြီဖြစ်ပါတယ်ထောင်နာခုနှစ်စီချမှတ်ခံထားတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ယူကန်လျှောက်ထားမှုကိုရန်ကုန်တဲတရားရုံးကမနေ့တုန်းကပတ်လက်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်ဝေဖန်မှုတွေထွက်ပေါ်နေပါတယ်တရားရုံးကဆုံးဖြတ်ချက်ကိုအမေရိကန်အစိုးရအနေနဲ့အလေးနဲ့စိတ်ပြတ်တဲ့ကြောင်းမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဥပဒေစိုးမိုးရေးပေါ်မှာတန်တရာဖြစ်ရတဲ့ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးကကြေညာချက်မနေ့ကထုတ်ပြန်ခဲ့သလိုကနေဒါနိုင်ငံကလည်းဒီတရားဝင်ဆုံးဖြတ်ချက်ဟာဒီမိုကရေစီကိုဆန့်ကျင်တဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့မထောက်ခံဘူးဒါဟာမြန်မာနိုင်ငံကသတင်းလောကသားအားလုံးကိုချင်းချောက်လိုက်တဲ့လုပ်ရပဲဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံကလူခွင့်ချင်းတွေကိုဆန်ရဒီအထူးကိုယ်စားလှယ်ဖြစ်ခန့်ထားတဲ့မစ္စယန်ဤယန်ဟီလီဟာမြန်မာနိုင်ငံရဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ14ရက်ကနေပြီးတော့24ရက်နေ့ထိ တော်ရောက်ဖို့ရှိနေပါတယ်။ရဟင်းဒီနဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်မှာမဟုတ်တော့တလို့ရဟင်းဒီမြန်မာနိုင်ငံအတွင်းဝင်ရောက်ဖို့ပိတ်ပင်ထားချက်ကိုမြန်မာအစိုးရအနေနဲ့ဆက်ပြီးတော့ထားရှိမှာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပါတယ်။တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ VW ကိုနားဆင်ခဲ့ကြတဲ့သောရရှင်ပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.